Welcome to the Voice of America in Burmese.
Mingla Manakhi Ma Sha, Washington Bureau of View American Tangali, 2021 February 5th, တောက်တန်နေမနေ့ကင်းစီစဉ်နဲ့ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလံမီတာ190ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာ၄ရက်မြောက်နေ့ဖြစ်တဲ့ချက်သတင်းညမှာပဲ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနောက်ခေါင်းဆောင်တဦးဖြစ်တဲ့ NLD နာယကဦးဝင်းထိန်အထိန်သိမ်းခံလိုက်ရပါပြီ။
ဘုရားကိုနေပြီးတော့ပြန်ခေါ်သွား ਈ ကွာခဏခဏဘန်းကဒီကဘန်းကစဉ်းစားနေလို့မဲ့ကိုကောင်းတော့နဲ့ကိုကောင်းတော့နဲ့ကိုစဉ်းစားပြီးကောင်းမဲ့ခင်လည်းလောက်ကြတာပဲတော်ငါပြောတယ်လို့ဒီမှာလောက်ကြတာဟာသူ့ကျင်ကတည်ရတာ
သူ့အဖမ်းခံရပြီးသူ့ကိုနေပြီးတော့ကိုခေါ်သွားချိန်မှာဆက်သွယ်မေးမြန်းထားတာကိုထုတ်လွှင့်ပေးပါမယ်နောက်အာနာသိန်းချိန်ကလေးကနေထိမ့်သိမ့်ထားတဲ့တနင်္လာရီတိုင်းဒေသကြီးကစီမံကိန်းနဲ့ဗန်ဒိုင်းဝင်ကြီးဒေါ်ရီရီချိုးအခုထိပြန်မလွတ်သေးတဲ့အပြင်အဆက်အသွယ်လုံးဝမရသေးတဲ့အကြောင်းနဲ့အခုအစ်စ်ဖွဲ့စည်းလိုက်တဲ့ဆေးဥချိုရေးကောင်စီမှာပါဝင်ဖို့အတွက်ရခိုင်အမျိုးသားပါတီပြောခွင့်ရကလက်ခံလိုက်တာတွေကိုနားဆင်ရမှာဖြစ်ပါလေ။ဒါပြန်ပြည်ပရောက်ဒီမိုကရေစီရေးလှုပ်ရှားသူတွေကသမရဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ပြန်လွှတ်ပေးဖို့တောင်းဆိုမှုတွေနဲ့အတူနောက်ပိုင်းမှာတော့ထုတ်လွှင့်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုနားဆင်ရမှာပါ။အခုတော့ဒီမနက်ခင်းအတွက်ထိတ်တန့်ရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုကိုရင်းမင်းထွန်းနဲ့အတူပြောပြပေးပါမယ်
။မြန်မာစစ်တပ်အနေနဲ့ရယူထားတဲ့အာဏာကိုဆွန့်လွှတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်
။ The Burmese military should relinquish power they have seized, release the advocates and activists and officials they have detained, lift the restrictions on telecommunications and refrain from violence.
ရယူထားတဲ့အာဏာကိုမြန်မာစစ်တပ်ဆွန့်လွှတ်တင်ပါတယ်။ဖမ်းဆီးထိန်းသိမ်းထားခံရသူတကြွလှုပ်ရှားသူတွေနဲ့တာဝန်ရှိသူတွေအားလုံးကိုပြန်လွှတ်ပေးရပါမယ်။ Telecommunication ဆက်သွယ်ရေးလုပ်ငန်းမှာကန့်သက်ချက်တွေချထားတာကိုလည်းရုတ်သိမ်းပေးရပါမယ်။အင်အားအသုံးပြုမှုကိုချုပ်တီးရှောင်ကျဉ်ရပါမယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ဒီမိုကရေစီစနစ်မှာအင်အားတစ်ခုကနေပြည်သူတွေရဲ့ဆန္ဒကိုအာဏာသုံးပယ်ချဖို့ဘယ်တော့မှမကြိုးစားသင့်ဘူးလို့လည်းသူကပြောပါတယ်။ဂျုံကြီးစိတ်ချရတဲ့ရွေးကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်ဖြစ်ဖို့လည်းမလုပ်တင်ကြအောင်သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲကမ္ဘာတဝန်းကမဟာမိတ်မိတ်ဆွေနိုင်ငံတွေအတူတူပူးပေါင်းပြီးမြန်မာနိုင်ငံကအာဏာသိမ်းကိစ္စကိုတုံ့ပြန်ဖြေရှင်းဖို့အရေးအမေရိကန်နိုင်ငံအနေနဲ့ကြိုးပမ်းဆောင်ရွက်နေခဲ့တယ်လို့လည်းသူကပြောပါတယ်။အခုလိုမြန်မာအရေးကိစ္စကိုသမ္မတဂျိုးဘိုင်ဒန်ကသူသမ္မတဖြစ်လာပြီးပထမဆုံးပြောကြားတဲ့နိုင်ငံရေးရမူဝါဒဆိုင်ရာမိန့်ခွန်းမှာထည့်သွင်းပြောကြားသွားတာဖြစ်ပါတယ်။အဲ့ဒီမိန့်ခွန်းကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအစအဦးမှာဒေသစံတော်ချိန်ကြတပ်ပရင်းနဲ့မော်လွယ်ပိုင်းမှာပြောကြားသွားတာဖြစ်ပါတယ်။သူအနေနဲ့စီနေအထက်လွှတ်တော်ကလူနည်းစုကောင်းဆောင် Republican မှာ Mitch McConnell နဲ့လည်းမြမအရေးကိစ္စဆွေးနွေးကြကြပြီးနှုတ်စလုံးတသဘောတည်းရှိကြတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ခင်ဗျ။ဒေါက်တာဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ကုလသမဂ္ဂလူ့ကြေးရေးကောင်စီကစက်တာပရီနီကတညီတညွတ်တဲ့တောင်းဆိုလိုက်ပါတယ
် The members of the Security Council expressed deep concern at the declaration of the state of emergency imposed in Myanmar by the military on the 1st of February
မြန်မာနိုင်ငံမှာအရေးပေါ်အခြေအနေပြင်ညာတာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူကြီးကောင်စီအဖွဲ့ဝင်နိုင်ငံတွေကအထူးပဲစိုးရိမ်မိပါတယ်။ဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လုပ်ပေးဖို့လူကြီးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကတောင်းဆိုလိုက်ပါတယ်လို့လူကြီးကောင်စီဥက္ကဋ္ဌဗြိတိန်နိုင်ငံကတာမတ်ကြီးဘာဘရာဝူဒ်ဝတ်ကဖတ်ကြားကြေညာသွားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကတာမတ်ကြီးဝူဒ်ဝတ်ဖတ်ကြားသွားခဲ့တဲ့ကြေညာချက်ကမြန်မာနိုင်ငံမှာစစ်အာဏာသိမ်းချိန်ကစပြီးလူကြိုးရေးကောင်စီအနေနဲ့ပထမဆုံးထုတ်ပြန်တဲ့ကြေညာချက်လည်းဖြစ်ပါတယ်။အဲဒီကြေညာချက်မှာဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးအကြမ်းဖက်ရေးအခြေခံလူ့အခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးအလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီတစ်ဖက်ဆက်ဆက်ဆွေးနွေးရေးနဲ့မြို့သားပြည်နယ်တပြည့်ရေးကိုအားပေးထောက်ခံတယ်လို့လည်းလူကြိုးရေးကောင်စီကပြောပါတယ်။ဒေါက်ဆန်းစုကြည်နဲ့ထိသိမ်းထားသူအလုံးချက်ချင်းပြန်လည်ပေးဖို့တောင်းဆိုတဲ့အပြင်ရပ်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်ကန့်သက်ချုပ်ချယ်မှုတွေလုပ်နေတာကိုလည်းအလွန်ပဲစိုးရိမ်ပူပန်မိတယ်လို့လူကြိုးရင်းကောင်စီကပြောပါရယ်ခင်ဗျ မြန်မာအရေးကိစ္စလူမျိုးရေးကောင်စီကကြေညာချက်တစ်စောင်တညီတညွတ်တည်းထုတ်ပြန်လိုက်တဲ့အပေါ်တရုတ်ကုလသမဂ္ဂအဖွဲ့ရုံးကပြောဝင်ရကထပ်ဆင့်ရှင်းလင်းချက်ထုတ်ပြန်ပါတယ်။အဲ့ဒီရှင်းလင်းချက်မှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆောင်ရွက်ချက်တွေဟာမြန်မာနိုင်ငံအတွင်းနိုင်ငံရေးနဲ့လူမျိုးရေးအရာတည်ငြိမ်မှုအပြင်ရင်းချမ်းရေးနဲ့အမျိုးသားပြည်လဲတည်မြဲရေးအတွက်ဦးစားပေးစဉ်းစားတင်တယ်လို့တရုတ်နိုင်ငံကအမြတ်တစေရှုမြင်နေခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲတရုတ်နိုင်ငံကစီးဝေးမှာအပြစ်သဘောဆောင်ပါဝင်ဆွေးနွေးခဲ့ပြီးပြည်ညာချက်ပါစာသားတွေကိုပုံမကောင်းမောင်းအကူအညီပေးခဲ့တယ်လို့သဘောတူညီချက်ကိုတညီတညွတ်ထဲရအောင်လဲကြိုးပမ်းခဲ့တယ်လို့ပါရှိပါတယ်။မြန်မာနိုင်ငံအချုပ်အခြာအာဏာပိုင်ဆိုင်ရေးနိုင်ငံရေးလွတ်လပ်ခွင့်နေပြည်တော်နဲ့ခိုင်မြဲရေးနဲ့စီးလုံးညီညီရေးအတွက်လှုပ်ဆောင်သွားဖို့အတွက်ခိုင်ခိုင်မာမာရပ်တည်သွားဖို့အဖွဲ့ဝင်နိုင်ငံတွေကကတိပြုခဲ့ကြတယ်လို့လဲတရုတ်ပြောခွင့်ရရဲ့ညင်ညာချက်မှာပါရှိပါတယ်။လူမျိုးရင်းကောင်စီကစစ်တပ်ပရိနစ်ကထုတ်ပြန်တဲ့ညင်ညာချက်မှာအနာသိမ့်သူတွေကိုပြစ်တီဝေပန်းတဲ့စာသားပါဝင်ခြင်းမရှိပါဘူး။ဗြိတိနိုင်ငံကရေးသားခဲ့တဲ့ပထမမူကြမ်းမှာသာပါရှိခဲ့တာပါ။မြန်မာနိုင်ငံကိုအဓိကထောက်ခံအားပေးလေရှိပြီးဗီဒီယိုအနာလဲသုံးနိုင်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ကညင်ညာချက်မူကြမ်းပါစာသားတွေကိုပြုပြင်လိုတာကြောင့်စစ်တပ်ပရိနစ်အထိအချိန်ပိုပေးဖို့တောင်းဆိုခဲ့တာပါ။အင်္ဂါနေ့ကစခဲ့တဲ့တရုတ်နိုင်ငံနဲ့တန်တမာရေးရာစီဇက်ဆူနီဘွဲတွေကတိတ်ကိုခက်ခဲကြောင်းတန်တမာတို့က AFP သတင်းဌာနကိုပြောပါရယ်ခင်ဗျာမြန်မာနိုင်ငံမှာဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုအပေါ်ဒဏ်ခတ်အရေးယူဖို့အတွက် American သမ္မတရဲ့အမိန့်အာဏာတရားထုတ်ပြန်ဖို့စဉ်းစားဆောင်ရွက်နေတယ်လို့ American သမ္မတရဲ့အမျိုးသားလူမျိုးရေးအတံပေး Jake Sullivan ကပြောပါတယ်
Getting too far ahead of ourselves we are reviewing the possibility of a new executive order and we are also looking at
သမ္မတအမိန့်တရားထုတ်ပြန်ဖို့အတွက်ဖြစ်နိုင်ခြေရှိတာတွေကိုကျွန်တော်တို့ပြန်လည်သုံးသပ်နေပါတယ်တိတိကျကျပြတ်ထားတဲ့လူပုဂ္ဂိုလ်တွေကိုရောစစ်တပ်ကထိန်းချုပ်ကင်တွယ်နေတဲ့ကုမ္ပဏီအဖွဲ့အစည်းတွေကိုရောတန်ခတ်အရေးယူဖို့ကြိုးပမ်းနေပါတယ်လို့မြို့သားလူကြိုရေးအကြံပေး Jake Sullivan ကစတာပရီနီကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်အခုအခါမြန်မာအရေးကိစ္စ American နိုင်ငံကနိုင်ငံရေးပါတီကြီးနှစ်ခုစလုံးရဲ့ထောက်ခံမှုကိုရရှိထားပြီးဖြစ်ကြောင်းနဲ့အာဏာသိမ်းမှုကိုတုံ့ပြန်တဲ့တန်ခတ်အရေးယူမှုဥပဒေမူကြမ်းတစ်ခုကိုပြဋ္ဌာန်းနိုင်ရေး American အစိုးရအနေနဲ့ Congress လွှတ်တော်နဲ့အတူလက်တွဲအလုပ်လုပ်နိုင်မယ်လို့ယုံကြည်တယ်လို့လည်းမြို့သားလူကြိုရေးအကြံပေး Mr. Sullivan ကပြောပါတယ်မြန်မာအရေးကိစ္စအတွက်ကမ္ဘာတစ်ဝန်းကမိတ်ဆွေမဟာမိတ်နိုင်ငံတွေနဲ့လက်တွဲအလုပ်လုပ်သွားမယ်လို့လည်းသူကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုရင်းကလည်းဒီမိုကရေစီရေးအတွက်ယက်တည်သွားမယ်လို့တင်းလာနေကကတိပေးပြောကြားလိုက်တယ်လို့သမ္မတဘရက်ဩဘားမားလက်ထက်ကတဖြည်းဖြည်းချင်းဖြေလျှော့ရုပ်သိမ်းပေးခဲ့တဲ့တကတ်ပိတ်ဆို့မှုတွေပြန်ချမှတ်သွားမယ်လို့လည်းချိန်ချောက်ပြောဆိုထားခဲ့ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကလည်းမြန်မာနိုင်ငံကိုပေးရနေတဲ့အကူအညီပေးရေးအစီအစဉ်တွေကိုပြန်လည်သုံးသပ်နေတယ်လို့ဒီတစ်ပတ်ထဲမှာပြောဆိုထားပါတယ်ခင်ဗျာ
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဒိုင်းနိုမီတာ24 kHz 12133ဒိုင်းနိုမီတာ40 kHz 8133ဒိုင်းနိုမီတာ51 kHz 5805နဲ့ဒိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘိုင်းရဲ့တောက်ကြနေမနေ့ခင်သတင်းတွေကိုဆက်လက်ကြီးညာပေးနေတာပါပြည်သူ့ရှေ့ဆောင်ပါတီ PPP ဥက္ကဋ္ဌဒေါက်တာဒေါ်သက်သက်ခိုင်ကိုလူကယ်ပြန်ဝင်ကြီးဖြစ်နေခန့်အပ်လိုက်တယ်လို့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီကဖေဖော်ဝါရီလ4ရက်ရက်စွဲနဲ့သတင်းထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတာဟာမလိုလားအပ်တဲ့အခြေအနေဖြစ်ကြောင်းအာဏာသိမ်းတာကိုဘယ်နိုင်ငံသားကမှသဘောတူမှာမဟုတ်ကြောင်း NLD အစိုးရဟာပြီးခဲ့တဲ့9နှစ်တာကာလအတွင်းအရက်ဖက်စစ်ဖက်ဆက်ဆံရေးကိုမတည်ဆောက်နိုင်ခဲ့ဘူးလို့သူမြန်ကြောင်းစစ်တပ်နဲ့ပြည်သူတွေကြားမှာစိတ်ဝမ်းကွဲကုန်ပြီးအမုန်းတရားတွေကြီးမားနေကြောင်း PPP ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်က VOA နဲ့တီးတန့်မေးမြန်းခန်းမှာပြောကြားခဲ့တာပါ2020နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်ပြီးရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာမမျှတတဲ့လုပ်ရက်တွေရှိနေတယ်လို့ယူဆတဲ့ကိစ္စကိုဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိုင်ပင်ဆွေးနွေးဖို့နေပြည်တော်မှာပြီးခဲ့တဲ့ဩဂုတ်လကတွေ့ဆုံခဲ့ကြတဲ့34ပါတီထဲမှာပြည်ခိုင်ဖြိုးပါတီနဲ့အတူဒေါက်တာတက်တက်ခိုင်တို့ရဲ့ PPP ပါတီလည်းတက်ရောက်ခဲ့တာပါ2015ရွေးကောက်ပွဲမှာ NLD ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ရန်ကုန်တိုင်းဒဂုံမြို့နယ်ကနေရွေးချယ်ခံခဲ့ရတဲ့ဒေါက်တာတက်တက်ခိုင်ဟာပါတီကနေပြည့်ရထားတဲ့တာဝန်တွေကနေအရက်ဆိုင်ခံခဲ့ရပြီးတဲ့နောက် 2019မှာပါတီကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းစစ်အုပ်ချုပ်ရေးအဖွဲ့ကိုတင်ဝင်အစိုးရတည်းအဖြစ်နဲ့အတိမတ်ပြုမပြုဆုံးဖြတ်ရမှာ IMF နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံများဆိုင်ရာလမ်းညွှန်ချက်နဲ့အညီလှုပ်ဆောင်သွားမယ်လို့အဖွဲ့ပြောခွင့်ရ Gary Rice ကစတဲ့ဘရင်းနေမှာပြောပါတယ် မြန်မာနိုင်ငံကအခြေအနေတွေကို IMF ကအနီးကပ်စောင့်ကြည့်နေကြောင်းနဲ့လက်ရှိဖြစ်ရပ်တွေမြန်မာလူထုပေါ်တက်ရောက်မှုတက်ထူးဆိုရင်ကြောင်းလဲ Rush က IMF ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာနိုင်ငံအတွက်ကိုရိုနာဗိုင်းရပ်စ်အရေးပေါ်ငွေဖြစ်ဒေါ်လာတန်း350ကို IMF ကမြန်မာနိုင်ငံမှာစစ်တပ်အာဏာမသိမ်းရတဲ့အလိုမှာပဲလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်အခုမြန်မာနိုင်ငံမှာအထိမ့်သိမ်းခံနေရတဲ့ဒေါန်ဆန်းစုကြည်အစိုးရအဖွဲ့နဲ့ရရှိထားတဲ့သဘောတူညီမှုအတိုင်းကိုရိုနာဗိုင်းရပ်စ်အတွက်သုံးဆဖို့စနစ်တကျနဲ့ IMF ကနေလွှဲပြောင်းပေးခဲ့တာဖြစ်ပြီးဒီထဲမှာငွေကြေးသုံးဆမှုပွင့်လင်းမြင်သာမှုရှိဖို့နဲ့စည်ရင်းစစ်မှုတွေလုပ်ဖို့တွေပါပါဝင်တယ်လို့လည်း Rush ကပြောပါတယ် IMF ရဲ့မြန်မာကိုပေးတဲ့ငွေလွှဲပြောင်းမှုနဲ့ပတ်သက်ပြီးအကျွမ်းဝင်သူတွေကတော့အခုလိုပေးရတဲ့အချိန်ကအကြောင်းမလှခြင်းနဲ့တိုက်ဆိုင်နေကြောင်းနဲ့အခုပေးတဲ့ထောက်ပံ့ငွေမျိုးဟာကြိုတင်စည်းကမ်းတတ်မှတ်မှုနည်းနည်းပဲထားပြီးတစ်လုံးတည်းပေးလိုက်တာမျိုးဖြစ်ကြောင်းပြောကြပါတယ်စေုပ်ချုပ်ရေးအဖွဲ့ကမြန်မာနိုင်ငံဗဟိုဘဏ်အကြီးအကဲဖြစ်တဲ့အရင်စစ်ဆိုးရလက်ထက်ကဦးတန်းကြီးကိုခန့်အပ်ခဲ့တဲ့နောက်မှာမြန်မာဗဟိုဘဏ်ရဲ့တီးခြားလွတ်လပ်တဲ့အမိခိုကင်းမှုဆိုင်ရာကိုစိုးရိမ်မှုရှိမရှိမေးမြန်းရမှာတော့ဒီဗဟိုဘဏ်ရဲ့တီးခြားလွတ်လပ်မှုဆိုင်ရာဟာ IMF ရဲ့အခြေခံမူဝါဒတွေထဲကတစ်ခုဖြစ်နေ IMF ကယုံကြည်ပြီးပံ့ပိုးမှုပေးတာဖြစ်ကြောင်းလဲ Rush ကပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာစောင့်ကြည့်လေ့လာနေတဲ့ John Hopkins တက္ကသိုလ်စစ်တမ်းအရကျေးဇူးပြုနေမှာကမ္ဘာတစ်လွှာဒီရောဂါအကူးဆက်ခံသူတန်ပေါင်း104တန်းကျော်ရှိပြီးသေဆုံးရသူက2တန်း3ဒိန်နီပါရှိနေပါပြီ။အမေရိကန်နိုင်ငံကအကူးဆက်သူ26တန်းကျော်နဲ့အများဆုံးဖြစ်ပြီးသေဆုံးရသူက4ဒိန်ခွဲကျော်ရှိပါတယ်။အိန္ဒိယကအကူးဆက်သူ10တန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးဘရာဇီးကအကူးဆက်သူ9တန်းကျော်နဲ့တတိယအများဆုံးပါ။မြန်မာနိုင်ငံမှာတော့ကျန်းမာရေးနဲ့အောက်ဆောင်ဝန်ကြီးဌာနရဲ့ February 3ရက်နေ့အထိထုတ်ပြန်ထားတဲ့အစိုးရအရပြည်တွင်းမှာကာယရောဂါကြောင့်သေဆုံးရသူ3100ကျော်နဲ့အကူးဆက်သူကတသိန်း4000ကျော်ရှိနေပါတယ်။ဥရောပဒေသတလွှာဒီရောဂါကူးစက်မှုတွေတိုးနေပြီးဒီကာယရောဂါအန္တရာယ်ကကြီးမားနေစေဖြစ်ပေမဲ့တနိုင်ငံလုံးတိုင်းတာနဲ့လော့ကဒေါင်းချကန့်သတ်မှုတွေနောက်ထပ်ထပ်ပြီးလှုပ်ဖို့တော့လုံမဲမထင်ဘူးလို့ပြင်သစ်ဝန်ကြီးချုပ်ကကြေပြေးနေမှာပဲပြောကြားခဲ့ပါတယ်။ဒါပေမဲ့ဒီရောဂါကူးစက်မှုမရှိအောင်တော့လိုအပ်တဲ့ကြိုတင်ကာကွယ်မှုအားလုံးကိုလုပ်ကြဖို့လည်းတိုက်တွန်းခဲ့ပါတယ်။ယူဂန်ဒါနိုင်ငံမှာခလီးစစ်သားဘဝကနေLRA ဖျားသခင်ရဲ့တိုက်ခိုက်ရေးတပ်ဖွဲ့တပ်မှုတအူးဖြစ်လာသူဒိုမနစ်အောင်ဝမ်ကိုဆစ်ရဆွဲမှုတွေနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကကျေးဇူးပေးနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့အောင်ဝမ်ဟာ2000ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်နှိပ်စက်ညှဉ်းပန်းမှုတပ်ဖြတ်မှုမရေမှုလိင်ကြုံပြုတ်မှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်နေတဲ့ပြစ်မှုပေါင်း60တက်မှုကိုကျူးလွန်ကြောင်းပြစ်မှုထင်ရှားတွေ့ရတယ်လို့တရားသူကြီးဘာထရမ်စမစ်ကစီရင်ချက်ကိုကျင်းရရမှာထည့်သွင်းပြောကြပါတယ်။အွန်ဝန်ဟာ LRA အခြေခံတပ်မှုတအုပ်အနေနဲ့ဒုက္ခသည်စခန်းကိုတိုက်ခိုက်ဖို့အမိန့်ပေးခဲ့တယ်လို့လည်းတရားရုံးကပြောပါတယ်။သူ့ရှင်တွေကတော့ဒိုမနစ်အွန်ဝန်ဟာသူကိုယ်တိုင်လည်းကျူးလွန်မှုဒဏ်တွေကိုခံခဲ့ရတဲ့ကလေးစစ်သားဟောင်းတယောက်သားဖြစ်ကြောင်းပြစ်မှုကျူးလွန်ခဲ့ချိန်မှာလည်းအတင်းကျပ်ဖိအားပေးခံရမှုတွေရှိနေတာဖြစ်ကြောင်းရှောက်လဲခဲ့ကြပါတယ်။တရားသူကြီးတွေကတော့သူဟာ2002ခုနှစ်ကနေ2005ခုနှစ်အတွင်းစစ်သားရာပေါင်းများစွာကိုအုပ်ချုပ်နေချိန်မှာမရေမတွက်နိုင်တဲ့ရာဇဝတ်ပြစ်မှုတွေကိုတာဝန်ရှိသူလူကြီးတအုပ်ဖြစ်နေသူ့ဆန္ဒအလျောက်ကျူးလွန်တာဖြစ်ကြောင်းပြောဆိုပြီးရှေ့နေတွေရဲ့ရှောက်လဲချက်ကိုလက်မခံပယ်ချခဲ့ကြပါတယ်နောက်ဆုံးရသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးကြတာပါအခုတော့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအရွေးကောက်ခံလွှတ်တော်မှတ်တွေလွှတ်တော်ခေါ်ယူတဲ့ February 1ရက်တနင်္လာနေ့မှာစစ်တပ်ကနေမနေ့အာရုံမတက်ခင်အာဏာသိမ်းခဲ့ပြီးနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်တမရဦးဝင်းမြင့်တို့ကိုဖမ်းဆီးလိုက်ပြီး NLD ပါတီကထိပ်ပိုင်းခေါင်းဆောင်တွေအစိုးရတာဝန်ရှိသူတွေကိုပါထိန်းသိမ်းခဲ့တာပါဒီထဲမှာ NLD နာယကဦးဝင်းထိန်ကိုတော့ကျက်တပရင်းညမှာပဲနေအိမ်ကိုလာပြီးဖမ်းဆီးသွားပါတယ်သူ့ကိုဖမ်းဆီးပြီးရန်ကုန်ကနေပြီးတော့အသွားအဝေးဒီလမ်းမပေါ်ရောက်နေချိန်မှာသူအဖမ်းဆီးခံရပြီဆိုတဲ့အကြောင်း VOA ကိုအတည်ပြုပြောဆိုပါတယ်ကိုဇော်ဝင်းလှိုင်ကဆက်သွယ်မေးမြန်းထားပါတယ်
ဘာဝင်းထင်လားခင်ဗျာကျွန်တော်ဇဝင်းလိုက်ပါ VOA ခေါ်တာပါအ
ေးဟုတ်ပြီပြော
ဟုတ်အဘဟိုသူတို့ထိမ့်သိမ့်နဲ့ကြားလို့သတင်းထွက်နေလို့အဘအခုပဲရောက်နေလဲပြောပါအောင
်ဟုတ်ငါ့ကိုနေပြီးတော့ပြန်ခေါ်သွားပြီကွာ
ခင်ဗျာ
ခဏခဏဘန်းလာဒီကဘန်းလာဆင်းနှင်းမြင့်လုံးမဲ
့ဘယ်အရင်နေလာခေါ်သွားရလား
အေးဗော
ဘယ်ကို
ခေါ်ပြားမှာကွာငါညနေတော့နေပြီးတော့ပြန်ရောက်တာအိမ်မအိမ်တို့လာခေါ်သွားအခုနေပြီးတော့ပြန်နေရဲကွာနေပြီးတော့မှငါ့ကိုချုပ်တာမဟာ
ကွာရန်ကုန်ကနေနေပြီးတော့သွားနေတာပေါ့နော
်အနဟိုင်ဝေ
းဟွာဟွာဟိုဟာလေးဖြစ်စဉ်လေးကိုကျွန်တော်သိချင်လို့ပါသူတို့ကလာခေါ်တယ်ပြီးတော့အပါကိုဘလို့လှုပ်လဲဗာမေးတာပြူတာလှုပ်သလားဘလို့လဲဆိုတ
ော့ဟိုင်းကနေပြီးတော့ခန်းထဲနေပြီးတော့ပြန်ပို့တာဟဲ့
ဟုတ်ကဲ့အဲသူတို့ကခေါ်သွားပေးနေတာပေါ့အဘသူတို့နဲ့သွားနေတာပေါ့အခုကအဲ့လိုဆို
အဲ့လိုဟိုင်းဝေးမှာဟိုင်းဝေးမှာဟိုင်းဝေးမှာ
တခြားကဘာများစကားပါချင်တာရှိသေးလဲအဘ
မလုပ်ချင်ရှိရလုပ်ခဲ့ပြီဘာပါမှာတော့
အခုရှင်းဆက်ဘယ်လိုလုပ်မယ်ဆိုတာအဘဟိုတနေ့ကပြောတာတွေလည်းကျွန်တော်တို့ကြားပါတယ်အဲ့တော့ဆက်ပြီးတော့အခုလူကကုံတလောက်ဖြစ်နေပြီသူတို့ဖမ်းတာအဲ့ဆိုကြံနေတဲ့လူတွေဘာဆက်လုပ်ကြမလဲဘယ်လိုလုပ်စေချင်တယ်လဲဆိုတာအဘဆက်ဘာများမာချင်သေးလဲလို
့ကိုအောင်တော့နဲ့ကိုအောင်တော့နဲ့သူစင်ကြီးကောင်းမဲ့ချင်တယ်လုပ်ကြတာပဲတော်ငါပြောတယ်လို့ဒီမှာလုပ်ကြတာအဲ့ကျွန်တော်တီးရတာ
ဆိုတော့အဘအခုသူတို့ကဘာလုပ်မယ်ဘာပြုတ်မယ်ဆိုတာတော့ဘာဘာမှအတိပေးတာအကြောင်းကြတာဘာမှမရှိဘူးပေါ့နော်ဒီတိုင်းပဲခေါ်တယ်ဆို
တော့ငါဘာမှမသိဘူးငါဘာမှမသိဘူ
းဟုတ်ကဲ့ဟုတ်ကဲ့သူတို့ကတော့ကြံတဲ့လူတွေကိုခေါ်တာကတော့မေးစရာရှိလို့ဘာညာဆိုခေါ်အဘကတော့ဟိုအဲ့တော့သူတို့ဘာများပြောသေးလဲဆိုတော့ကျွန်တော်တို့သိချင်တာပါတခြားထူးထူးခြားခြားပေါ့နော
်ဘာမှပြောရမလို့ငါစီရောလို့လည်းငါဘာပြောရမရှိမင်းတို့လည်းသိပြီလားငါလည်းသိပြီလားမပြောဘူးအာနောက်လို့မပြောတော့ဘူးတော်ပြီပြောရမလို့တော့လို့ငါပြောမှာ
ဒီနေ့နေပြည်တော်အစီအစဉ်ရိတ်တာမှာလွတ်တော်အမတ်တွေကြံနေတဲ့လွတ်တော်အမတ်တွေကသူတို့ကြံတစ္ဆာကျင်းဆူကြတယ်ပြောပါတယ်သူတို့သဘောနဲ့သူတို့အဲ့ဒီကိစ္စတွေရောအဘကြားမိသလားဘလို့သဘောရပါသလဲဟိုသူတို့လက်ဆက
်သူတို့မင်းတို့ဒီလိုလုပ်လို့ပြောရင်ငါတာဝန်ရှိတယ်နောက်ပိုင်းတော့ဖန်ခံရမယ်ဘာညာဘဝတွေပြကြမယ်အဲဘဝပြမယ့်ကိစ္စကငါဘယ်တော့မှမပြောဘူးဒါပေမဲ့သူတို့လုပ်တာတော့တနာလဲတနာတယ်ကြီးတဲ့ကြီးကြီးတယ်ဒါပဲ
NLD ထိပ်ပန်းခေါင်းဆောင်တွေအခုလိုမျိုးအဖမ်းဆီးထိန်းသိမ်းကနေထမ်းသိမ်းထားနေတာပါပဲတချို့ကိုပြန်ပြီးလွှတ်ပေးခဲ့ပေမဲ့ဒေသတချို့ကတာဝန်ရှိသူတွေထဲမှာအခုထိပြန်လွတ်မလာသူတွေလည်းရှိနေတာပါ February 1ရက်နေ့ကအာဏာသိမ်းချိန်မှာထိန်းသိမ်းထားတဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်ပြီးလွှတ်ပေးနေပေမဲ့တနင်္လာနေ့တိုင်းဒေသကြီးကစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ရီချိုကတော့ပြန်မလွှတ်သေးတဲ့အပြင်သူနဲ့လည်းအလုံးဝအဆက်အသွယ်မရတဲ့အတွက်မိသားစုဝင်တွေပါစိတ်ပူပင်တော့ကရောက်နေကြပါတယ်အပြည့်အစုံကတော့မတ်ခွာညိုကပြောပြပေးမှာပါ
ဖေဖော်ဝါရီလ1ရက်နေ့ကအာဏာသိမ်းချိန်မှာထိန်းသိမ်းထားခဲ့တဲ့ဝန်ကြီးချုပ်တွေဝန်ကြီးတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပြန်လွှတ်ပေးနေပေမဲ့လည်းတနင်္လာနေ့တိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ရီချိုကတော့ပြန်မလွတ်သေးတဲ့အပြင်သူနဲ့လည်းလုံးဝအဆက်အသွယ်မရတဲ့အတွက်မိသားစုဝင်တွေစိတ်ပူပင်တော့ကရောက်နေတဲ့အကြောင်းဆက်ပြီးပြောပြပေးချင်ပါတယ်ရှင်ကျွန်မခွာညိုပါစစ်တကအာဏာသိမ်းချိန်မှာတခြားပြည်နယ်နဲ့တိုင်းဒေသကြီးတွေမှာအစိုးရအဖွဲ့ဝင်တွေကိုထိန်းသိမ်းခဲ့သလိုပဲတနင်္လာနေ့တိုင်းဒေသကြီးစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဒေါ်ရီချိုကိုလည်းနေအိမ်ကနေခေါ်ဆောင်သွားတဲ့အကြောင်းသားဖြစ်သူကိုကောင်းထက်ကအခုလိုပြောပါတယ
်ဟုတ်ကဲ့ဟိုအာဏာသိမ်းတဲ့နေ့ဖေဖော်ဝါရီတည့်ရက်နေ့မှာပဲမနေ့9နာရီခွန်မှာလာပြီးတော့ဗိမ်မြူရဲတပ်ဖွဲ့ကနေလာပြီးတော့ခေါ်ရတယ်ခင်ဗျာလာခုမဲ့ဆိုတာကတော့ကျွန်တော်နှစ်နာရီသုံးနာရီလောက်ကတည်းကတင်ရပြီးတော့အိမ်မှာမီးစီလည်းဖွင့်ထားတယ်။ဟိုခွေးလေးကိုလည်းပဲဟိုလောင်ရီထဲကိုထည့်ထားလိုက်တယ်။ဟိုလာမယ်ဆိုတာကတော့ပေးချနေပြီပေါ့လေ။အဲ့တော့ဟိုစောင့်နေတာကတော့သူတို့3နာရီရှိသွားပြီ9နာရီခွဲမှတော့အိမ်ရှိမှရေကားတွေပဲလာရက်ပြီးတော့ပဲဝင်လာပြီးတော့ခေါ်ရတယ်
နေအိမ်တွေကနေခေါ်ဆောင်သွားခြင်းခံရတဲ့အစိုးရအဖွဲ့ဝင်အတော်များများကိုအခုခါမှပြန်လွတ်ပေးနေပြီဖြစ်တယ်လို့တချို့ထိမ့်သိမ်းထားခံရစေအစိုးရအဖွဲ့ဝင်ဝင်ကြီးတွေဟာဘယ်မှာရှိနေလဲဆိုတာမျိုးသိနေကြရပေမဲ့ဒေါ်ရီချိုကိုတော့ပြန်လွတ်မပေးသေးတဲ့အပြင်ဘယ်မှာရှိနေသလဲဆိုတာကိုပါမသိရသေးပဲဖြစ်နေတာပါဒါကြောင့်မိသားစုဝင်တွေအနေနဲ့ဒေါ်ရီချိုဘယ်မှာရှိနေသလဲဆိုတာနဲ့ကျန်းမာရေးအခြေအနေကိုသိလိုနေကြတာဖြစ်ပါတယ
်ကျွန်တော်တို့ဘာမှမသိရသေးဘူးခင်ဗျဟိုသူအစားတောက်အဆင်ပြေရလားအနေထိုင်အဆင်ပြေရလားဟိုဆေးဝါးအဆင်ပြေရလားလုံခြုံမှုအဆင်ပြေရလားအဲ့ဒါတွေပါဆိုဘာမှမကြားသေးဘူ
းတနင်္လာနေ့တိုင်းဒေသအတွင်းမှာမိခင်ဖြစ်သူဒေါ်ရီချိုလိုပဲဘာတဲ့မှမရပဲထိမ့်သိမ်းထားခံရသူနောက်ထပ်3ဦးရှိတဲ့အကြောင်းကိုကောင်ထက်ကအခုလိုဆက်ပြီးတော့ပြောပြပါဗါဟ
ိုအလားတူပဲဒီတခြားဝန်ကြီးတွေလည်းမကြားသေးဘူးမကြားသေးဘူးလို့ကျွန်တော်သိထားပါတယ်ဟုတ်သူတို့တွေကတော့ဒီတနင်္လာနေ့တိုင်းလူဝင်မှုကြီးကြပ်ရေးနဲ့လူသားရေးမြို့ဝန်ကြီးဦးကျော်မင်းလူမှုရေးဝန်ကြီးဦးဟုတ်ပင်ပြီးတော့လော့တော်ဥက္ကဋ္ဌဦးခင်မောင်အေးဟိုသူတို့အကြောင်းတွေလည်းမကြားသေးဘူးကျွန်တော်သိထားပါတယ်ကျွန်တော်ပြောချင်တာကတော့ဖန်စီထားတဲ့နိုင်ငံကောင်းဆောင်အမေစုတမတော်ဝင်မြင့်နဲ့တကွာတရားဝင်ရွေးကောက်ပွဲမှာပြည်သူတွေကနေပြီးတော့တရားဝင်မဲပြီးရွေးချယ်ထားတဲ့အစိုးရဖွဲ့ဝင်တွေနဲ့လော့တော်ကိုယ်စားလှယ်တွေကိုတရားမဝင်ဖန်စီထားခြင်းနဲ့အမြန်ဆုံးလော့ထားလော့ပေးပါဖန်စီထားတဲ့သူတွေလည်းပဲဘယ်ရောက်နေတယ်အဆင်ပြေလားဆိုတဲ့ဟာလေးကိုတော့ဟိုတိခွန့်ပေးပါကျွန်တော်တို့ကြံခဲ့တဲ့မိသားစုဝင်တွေလည်းစိတ်ကိုလွန်လာပါ
ဒေါ်ရီချူဟာ1989ခုနှစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NLD စတင်ထူထောင်စဉ်ကတည်းကအဖွဲ့ဝင်ဖြစ်ခဲ့ပြီး1990ခုနှစ်မြန်မာနိုင်ငံရဲ့ပထမဆုံးအကြိမ်ပါတီစုံဒီမိုကရေစီရွေးကောက်ပွဲမှာ NLD ပါတီရဲ့စီယုံရေးမှုအဖြစ်စတင်တာဝန်ယူခဲ့သူပါ2019ခုနှစ်ကစလို့လက်ရှိအချိန်အထိတနင်္သာရီတိုင်းဒေသကြီးရဲ့စီမံကိန်းနဲ့ဗန္ဓာရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ရှင်
။မခွာညိုပြောပြပေးခဲ့တာပါ။ NLD ထိပ်ပိုင်းခေါင်းဆောင်တွေအခုလိုမျိုးအဖမ်းဆီးခံရတဲ့အချိန်မှာပဲစစ်အုပ်ချုပ်ရေးကောင်စီတင်မှာပါဝင်ဖို့တက်တိုးထည့်တန်းတာကိုရခိုင်မျိုးသားပါတီ ANP အဖွဲ့ပြောခွင့်ရဒေါ်အေးနုစင်ကလက်ခံလိုက်ပါတယ်။ဒါဟာဒီမိုကရေစီစံနှုန်းအရမရင်ကျက်သေးချိန်မှာအရင်အစိုးရမဖော်ဆောင်နိုင်ခဲ့တဲ့စစ်တမ်းခံရခိုင်ပြည်သူတွေရဲ့အကျိုးစီးပွားအတွက်မျှော်မှန်းပြီးလှုပ်ဆောင်တာသာဖြစ်တယ်လို့ ANP ပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးလှစောကပြောပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းထားတာကိုနားဆင်နိုင်ပါပြီ
။ဟုတ်ကဲ့။အရင်17ဦးပါတဲ့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာဗိုလ်ထူးနေကပဲနောက်ထပ်9ဦးထပ်တူဖွဲ့လိုက်တဲ့အထက်အခုလိုဒီ ANP ဘက်ကလက်ခံလိုက်ပုံကိုဦးလှစောက
ဟုတ်ကဲ့ဒီဒေါ်ရင်းဆိုလက်ခံတယ်ဆိုတာကကျွန်တော်တို့ဒီ ANP နေနဲ့လက်ခံလိုက်တယ်ပေါ့
ဟုတ်ကဲ့ဘာကြောင့်မလို့လက်ခံလိုက်တာလဲ
ကျွန်တော်တို့ဒီအပြောင်းလဲမှာတော့သုံးတရားပူပေါင်းပြီးတော့ကျွန်တော်အချိန်နဲ့တရက်ကိုလှုပ်ဆောင်မယ်ဆိုတဲ့သဘောပေါ့နော်အခုအချင်းချင်းပစ်ထက်မှာကျွန်တော်တို့အခိုင်အမျိုးသားကျူးစီပေါ်တဲ့ဘာတွေများပြောလဲနိုင်မလဲဆိုတာကိုစောင့်ကြည့်ရင်းနဲ့ပေါ့နော်လုပ်ပါဆိုဆိုတော့
ဟုတ်ကဲ့အဲ့ဒီကြောင့်ဒီအာဏာသိမ်းအစိုးရသဘောဖြစ်တဲ့အတွက်ပေါ့နော်တနိုင်ငံလုံးကစန့်ကျင်နိုင်တဲ့အနေအထားမျိုးမှာရောအခုလည်းပူပေါင်းဆောင်ရွက်မှုကဘယ်လိုမျိုးတက်ရမှုရှိနိုင်မလဲ
တနိုင်ငံလုံးဆိုမှရခိုင်ရဲ့ထူးခြားဖြစ်စဉ်တွေထူးခြားအခြေအနေတွေရှိတယ်အခုဖြစ်တော်တဲ့ဖြစ်စဉ်ဟာဒီမိုကရေစီစံနှုန်းကတော့ကောင်းတဲ့လက္ခဏာတော့မဟုတ်ဘူးပမာပြည်ရဲ့ဒီမိုကရက်တစ်ကာဇာမကျိုးမဖြစ်သေးဘူးအခုပြောနေတာကတော့ရခိုင်မှာဒီတက်မတော်နဲ့အီအီနဲ့ကြားရမှာနော်တော်လို့စီအပြစ်ခတ်ကျထားတယ်ပေါ့နော်ပုံမှန်ဆက်ဆံရေးရှိနေတယ်နောက်တစ်ခုကရခိုင်ပြည်မှာဝင်ပွင့်လင်းပြောင်းတော့တခြားဒေသတွေကတော့မိုးရိပ်ပန်လို့ရခိုင်ကတော့ရခိုင်ပြည်ကိုတာဝန်ယူခဲ့တဲ့ NLD အစိုးရအနေနဲ့တော်တော်စိုးစိုးဝါးဝါးပေါ့နော်လူလူနဲ့ဆက်ဆံရေးပုံပြမှုဒီမှာခံခွဲမှုအကျဉ်းပြတ်ချစားမှုတွေပတ်သက်ပြီးဖြစ်တဲ့အခါကျတော့ရခိုင်ပြည်လူတို့ဟာဒီ NLD ပေါ်မှာတော့သိနိုင်ငံရချင်းလုပ်ကြည့်မှုမရှိဘူး NLD ရဲ့နိုင်ငံရေးဩဇာလည်းမရှိဘူးနော်ဒီခံဒီဟာဝေကောက်ပဲဖြစ်ဖို့လေ NLD ဘက်ကလုံးလုံးကြကြမရှိခဲ့ဘူးတက်မတော်ကတောင်းဆိုခဲ့တယ်အေးဘက်ကတောင်းဆိုခဲ့တယ်အဲ့ဒီရက်ခတ်မှုတွေတော့နည်းနည်းရှိတယ်အဲ့တော့ဒီဟာတွေကတခြားဒေသတွေနဲ့မတူဘူးအဲ့တော့ကျွန်တော်တို့ကတော့ဒီအခြေအနေမှာကိုယ့်ရဲ့ပါတီရှင်တာမှုဒေသဖွံ့ဖြိုးမှုအဲ့ဒါဖြစ်လာမဲ့နိုင်ငံအခြေအနေကိုစောင့်ကြည့်နေနေထားတဲ့အခုလောလောဆယ်ဖြစ်စင်လာတယ်ကျွန်တော်တို့တုံတရားပါဝင်ပတ်သက်နေတယ်ပေါ့နော်ဘယ်တော့ဒီထက်တဲ့ဝင်ဖြစ်မလဲဆိုတော့ကျွန်တော်ပြောတာကဘာမှဒီနိုင်ငံရောတော်တော်လေးရှုပ်ရှုပ်ထွေးထွေးဖြစ်တယ
်ဟုတ်ကဲ့ ANP ပါတီအတွင်းမှာရောအားလုံးလက်ခံကြရတယ်ပေါ့နော်အခုလိုပူပေါင်းဆောင်ရွက်ဖို့အတွက
်အဲ့ဒီဟာကလောလောဆယ်ကတော့ကျွန်တော်ရခိုင်မှာစစ်ပွဲတွေဖြစ်ခဲ့တယ်တမတော်ဖက်ကလည်းဒီကိန်းနာကျင်မှုတွေရှိတယ်အေးဖက်ကဒီကိန်းနာကျင်မှုရှိတယ်ဒီလူတွေလည်းအများကြီးရတဲ့မှာစစ်ပွဲဖြစ်ထုံးတဲ့အတိုင်းအပြစ်မဲ့တဲ့ပြည်သူလည်းစေစားကြည့်ရတယ်ဘူးဆိုလဲကြားဖက်ပုံမှန်နဲ့ဒီဟာနဲ့ရှိတဲ့ပြည်လက်တော်ရောဒီတွေအများကြီးဖန်ဆီးထားတာလည်းရှိတယ်အဲ့တော့ဒီဟာတွေကတော့တမတော်နဲ့အေးအေးနဲ့ဒီတော်တော်ကြာပြစ်ခတ်ရလိုက်ပြီးတဲ့နောက်ပိုင်းနော်လမ်းကြောင်းတစုတူလာတွေတွဲလို့တွေပေါ့နော်ဒီ new corporate ကိစ္စနဲ့တူလာတွဲလို့တာပေါ့တော့ခံကြည့်သူတွေတက်တော့ support တခုပေါ့နော်ဟိုရုပ်ပိုင်းဆိုင်ရာကစိတ်ပိုင်းဆိုင်ရာတော့ထပ်ပေါက်တစ်ခုတော့ရပြီးတော့ဟိုတစုံတရာအရင်တော့ဆိုင်ရင်ပူပင်ဆင်းရဲဒုက္ခတွေအရုံးတာညံ့ညိုက်နေနေတာရှိတာပေါ့နော်။ဒါလည်းကျွန်တော်ပြောတောင်းတော့ဘောအေအေကိုရောဒါကျေးဇူးတရားမှာဒါလည်းဆိုဒီအချိန်မျိုးကို NLD ကလည်းမဖြစ်ရှင်းနိုင်ခဲ့ဘူး။နောက်တစ်ခါကျွန်တော်တည်တဲ့လောက်တော့တမတော်နဲ့အေအေနဲ့ပြစ်ခတ်ရဆဲပြီးတော့လုတ်တဲ့အပေါ်မှာလည်း NLD ဘက်ကလည်းပြည်သူဘောဆောင်တဲ့တုံ့ပြန်မှုတွေမရှိခဲ့ဘူး။အဲ့တော့လောလောဆယ်မှာတော့ကျွန်တော်တို့နိုင်ငံရေးချင်တာမှုအတွက်တော့ကိုပါတီရှင်လာမှုတဲ့တော့လောလောဆယ်မှာတကုံတရာတော့ပါဝင်ပတ်သက်နေရအောင်ပါပဲ
ဟုတ်ကဲ့တခြားတိုင်းသားပါတီတွေအဖွဲ့တွေအင်အားစုတွေနဲ့ရောအခုလိုဆုံးဖြတ်ချက်အပေါ်မှာတည်ရမှုရှိနိုင်မယ်လို့ထင်လား
အကောလောလောဆယ်မှာတော့ညာကိုရခိုင်ပြည်ကကိုရခိုင်ပြည်သူတွေရဲ့ညဉ့်ညမ်းမှုကိုပေါ်ဆောင်နိုင်ဖို့တော်တော်အများကြီးစဉ်းစားနေပါတယ်တိုင်းပြည်တစ်ခုလုံးဒီမိုကရေစီရေတော်ဘုံတစ်ခုလုံးကိုတော့ကျွန်တော်လွှမ်းခြုံပြီးစဉ်းစားနိုင်နေတာမရှိဘူးအဲ့လိုလွှမ်းခြုံစဉ်းစားပြီးတကုံတရာအကောယုံကြည်ခဲ့တဲ့အစိုးရပဲကျွန်တော်တို့ရခိုင်ပြည်သူတွေရဲ့ကောင်းကျိုးကိုဖော်ဆောင်မပြေးနိုင်ရဘူးဆိုတော့ဟိုဘက်ကကန့်ကန့်လာတာကိုကျွန်တော်လက်ခံလိုက်တယ်။နောက်ပြီးတော့ဘလောက်ထိတိုင်းတာတဲ့ပူပေါင်းမလဲနောက်တစ်ခုကလက်ရှိအစိုးရဘက်ဟာကျွန်တော်တို့ရဲ့လူကျင်တဲ့ရခိုင်ပြည်ရဲ့တည်ငြိမ်မှုဖွံ့ဖြိုးမှုငြိမ်းချမ်းမှုကိုဘလောက်ထိပေါ်ဆောင်နိုင်မလဲနော် အဲ့ဒါတွေတော့ကျွန်တော်တို့တောင်းပြရမှာပဲ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးလာဆော့ခင်ဗျာ
ဦးလာဆော့ကိုကိုဝင်းမင်းကဆက်တဲ့မေးမြန်းပြီးတင်ပြပေးခဲ့တာပါနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်နိုင်ငံလက်စ်ဗီဂတ်မြို့မှာနေထိုင်တဲ့ပြည်ပရောက်မြန်မာနိုင်ငံသားတွေကတောင်းဆိုလိုက်ကြပါတယ်ဒါအပြင်မြန်မာဒီမိုကရေစီရေးနဲ့စစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်အစိုးရအဖွဲ့နဲ့လွှတ်တော်အမတ်တွေကိုလည်းတိုက်တွန်းသွားမယ်လို့ပြောပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးမှာပါ
။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးမြင့်အပါအဝင်ဖမ်းဆီးထားတဲ့သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံလာစ်ဗေးဂတ်မြို့မှာနေထိုင်ကြတဲ့ပြည်ပရောက်မြန်မာလူမျိုးတွေကတောင်းဆိုလိုက်ပါတယ်။ဒါပြင်မြန်မာဒီမိုကရေစီရေးနဲ့စစ်ကောင်ဆောင်တွေကိုဖိအားပေးနိုင်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့လွှတ်တော်အမတ်တွေကိုတိုက်တွန်းသွားမယ်လို့လည်းပြောပါတယ်။ဒီကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းမှုကိုစတင်ပြီးဒီဒီမိုကရေစီထောက်ခံတဲ့ဆန္ဒပြတဲ့လှုပ်ရှားမှုတရက်ကိုအမေရိကန်ပြည်ထောင်စုလာစ်ဗေးဂတ်မြို့လယ်မှာကြာသပတေးနေ့ကလုပ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲအတွင်းမှာနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်သမ္မတဦးဝင်းမြင့်နဲ့ဖန်စီထားတဲ့သူတွေကိုပြန်လွတ်ပေးဖို့အဓိကတောင်းဆိုခဲ့ကြတယ်လို့လာစ်ဗေးဂတ်မြို့မှာနေထိုင်တဲ့ကိုကျော်စိန်းက VOE ကိုပြောပါတယ
်။ဟုတ်ကဲ့ပါဗျာ။ကျွန်တော်လက်ရှိကမှာကျွန်တော်တို့ဒီမှာနေထိုင်တဲ့လူတွေကစုပြီးတော့ကျွန်တော်တို့ဒီကလန်ဒီတိုင်းဒေါ်လာစုကြည့်တဲ့ဟိုအမရာယူနီယံရောက်ရေးအတွက်ကိုဟိုစာရပြနေတာပေါ့။အဲ့တော့ဒီသူတို့ဖန်စီထားတာတွေကိုလက်မခံနိုင်တဲ့အကြောင်းအဓိကကတော့ကျွန်တော်တို့ကဒီစစ်အာဏာရှင်စနစ်ကိုအကျဉ်းသက်တာရဲ့နောက်ကဒေါန်ဆန်းစုကြည်ဖမ်းဆီးထားတာကိုအကျဉ်းသက်ပါဘူ
းဒေါန်ဆန်းစုကြည်ပါဝင်စစ်တပ်ကဖမ်းဆီးထားတဲ့သူတွေအများဆုံးပြန်လွတ်မြောက်ရေးအတွက်မြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးဖို့အမေရိကန်အစိုးရနဲ့လွှတ်တော်အမတ်တွေကိုတောင်းဆိုသွားမယ်လို့လဲဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတဦးဖြစ်တဲ့မတ်စောဆန္ဒဝင်းကပြောပါတယ
်လက်တလုံးမြန်မာအရေးနဲ့စစ်ကောင်းဆောင်များအားဖိအားစွာဖိအားပေးအေးယူဆောင်ရွက်ရန်အတွက်အမေရိကန်အထက်လွှတ်တော်အောက်လွှတ်တော်အမေရိကန်သမ္မတဂျိုးဘိုင်ဒန်နှင့်အစိုးရအဖွဲ့အားလက်မှတ်ရေးထိုးတောင်းဆိုသွားမည်ဖြစ်သည်
ဒါပြင်အမျိုးသားပြန်လည်သင့်မြတ်ရေးပြည်တွင်းငြိမ်းချမ်းရေးစစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနဲ့ဒီမိုကရေစီနိုင်ငံတော်တစ်ပေါ်ထွန်းရေးအတွက်လည်းနိုင်ငံတကာမှာရှိတဲ့ဒီမိုကရေစီအင်အားစုတွေနဲ့အတူပူးတွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်နေဗာဒါပြည်နယ်လာစ်ဗေးဂတ်မြို့မှာလုပ်တဲ့ဒီဆန္ဒပြပွဲကိုတော့အိမ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသား40ကျော်လောက်ပါဝင်ခဲ့ပြီးတော့ဒေါ်ဆန်းစုကြည်ရဲ့ဓာတ်ပုံတွေပိုစတာတွေကင်ဆောင်ပြီးဆန္ဒပြခဲ့ကြပြီးတော့အမေရိကန်နိုင်ငံသားတချို့လည်းဝန်းရံအားပေးခဲ့ကြတယ်လို့ကိုကျော်စင်းကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကလည်းစစ်တပ်ကရသားစိုးရစီကနေအာဏာသိမ်းလာကိုစန့်ကျင်တဲ့အနေနဲ့နယူးယောက်ဝါရှင်တန်လော့စ်အန်ဂျလိစတဲ့မြို့တွေမှာရှိတဲ့မြန်မာစစ်တပ်ရုံးတွေနဲ့ကောင်စစ်ဝင်ရုံးတွေအပါအဝင်Atlanta Indianapolis Fort Wayne စတဲ့မြို့တွေကအမေရိကန်အစိုးရရဲ့လွှတ်တော်အဆောက်အဦတွေတည်ရှိတဲ့နေရာတွေမှာလည်းပြည်ပရောက်မြန်မာအနယ်ပွားတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပ
ါ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။847-3748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamesechannel ဖြစ်ပါတယ်။စလုံးပေါင်းက voabamesechannel ဖြစ်ပါတယ်။YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့တောက်ကြနဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ကိုရောက်ပါပြီကျမရေးကန္တာကိုမထုတ်နဲ့မပေးခင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါမြန်မာပညာရေးလောကဟာအဆင့်နှိမ့်နေပေမဲ့ပါရဂူဘွဲ့ရသူတွေများပြားလာပုံနဲ့တက္ကသိုလ်ဆရာဆရာမများတွေအကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်ကကူညီတင်ဆက်ထားပါတယ်နားဆင်နိုင်ပါပြီ
မြန်မာပြည်မှာတက္ကသိုလ်163ခုရှိလာတာဟာ1988အရေးတော်ပုံရဲ့ရလဒ်တစ်ခုလို့ပြောနိုင်ပါတယ်။1988အရေးတော်ပုံဖြစ်ပွားလို့တက္ကသိုလ်အားလုံးကိုစေအစိုးရကနှစ်နှစ်ပိတ်လိုက်ပါတယ်။နောက် 1996 အောင်ကြွမှုနောက်ပိုင်းမှာတက္ကသိုလ်တွေအားလုံးကို3နှစ်ပိတ်လိုက်ပြန်ပါတယ်။အဲ့ဒီနောက်ပိုင်းမှာပညာအဆင့်အတန်းနှိမ့်ချလာပြီးမဲ့တက္ကသိုလ်ဥယျာဉ်တိုးပွားလာပါတယ်။ပညာရေးဝန်ကြီးဌာနလက်အောက်မှာတက္ကသိုလ်66ခုရှိပြီးအခြားဝန်ကြီးဌာန12ခုအောက်မှာ92ခုရှိပါတယ်။1988မှာတက္ကသိုလ်6မျိုးရှိခဲ့ရာကစေအစိုးရလက်33မျိုးအထိရှိလာပါတယ်။တက္ကသိုလ်ဆရာမလိုအပ်တဲ့ PhD ပါရဂူဘွဲ့ကိုမြန်မာပြည်မှာချီးမြှင့်လာတာအနည်း20ရှိနေပါပြီ။2012ကိုရောက်တော့တက္ကသိုလ်10ခုမှာ PhD ဒေါက်တာဘွဲ့ရသူ5000နီးပါးရှိလာပါတယ်။အခုလဲဒေါက်တာဘွဲ့အတွက်ကြိုးပမ်းနေသူ2000ကျော်ရှိကြောင်းသိရပါတယ်ဒေါက်တာဘွဲ့ရဆရာဆရာမများလာပြီးမဲ့ရတဲ့လစာနဲ့အလုပ်ခွင်အခြေအနေကိုမကြိုက်ကြဘူးလို့မန္တလေးတက္ကသိုလ်ဆရာဆရာမ200ကျော်ကိုစုံစမ်းမေးမြန်းခဲ့တဲ့ညီပြဆရာမဇွဲဝတီထွန်းကဒီဇင်ဘာလ18ရက်နေ့ထုတ် Oxford Tea Circle စာဆောင်မှာရေးထားပါတယ
်တက္ကသိုလ်မှာဆရာမကဆရာထက်များနေတာဟာမြန်မာနိုင်ငံရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်။86ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်နေပါတယ်။နှစ်ရှည်လာများတက်ရတဲ့မဟာဝိဇာတန်းနဲ့ပါရဂူတန်းတွေကိုစိတ်ဝင်စားတဲ့အမျိုးသားအလွန်နည်းပါတယ်။ဇွဲဝတီထွန်းမေးမြန်းစုံစမ်းတဲ့တက္ကသိုလ်ဆရာဆရာမတွေထဲမှာ97ရာခိုင်နှုန်းဟာအလုတ်ကျေနပ်မှုရှိကြတယ်လို့ဆိုပါတယ်။နေစရာ၊အင်းရာ၊ဂုဏ်သိက္ခာနဲ့ပုံမှန်ဝင်ငွေရတာကိုဆရာဆရာမအများစုကသဘောကျနေပုံရပါတယ်။ပညာရေးနဲ့မဆိုင်တာတွေလုပ်ရပေမဲ့စာတင်နာဝါသနာပါသူဟာဆရာဆရာမဘဝကိုကျေနပ်နှစ်သိမ့်နေကြတယ်လို့ဆိုပါတယ်။ပါမောက္ခလာက3,900ကျော်၊တွဲဘက်ပါမောက္ခ3,400ကျော်၊ကတိကလာက2,900ကျော်၊လက်ထောက်ကတိက2,900ကျော်၊နီးပြ2,600ဖြစ်တဲ့လာဇာတွေဟာမိသားစုအတွက်လုံလောက်တဲ့ဝင်ငွေမဟုတ်လို့ကျေနပ်ဆရာမဟုတ်ဘူးလို့ပြောကြပါတယ
်။နီးပြတယုတ်ပြဆရာဟာတက္ကသိုလ်လောကမှာအနိုင်ဆုံးအဆင့်ဖြစ်ပါတယ်။ဒီအဆင့်ကနေလက်တော့ကတိကရာထူးရနိုင်မှုအတွေ့ရေးဖြေနှုတ်ဖြေစာမှုပဲဖြေရမယ်လို့ပညာရေးဝန်ကြီးဌာနကသတ်မှတ်တာနဲ့ပတ်သက်ပြီးမရှင်းတဲ့နည်းပြတယုတ်ပြဆီယမတွေရှိပါတယ်စာမှုဝယ်ရလကိုဒီလကုံမှာသိနိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်ရစ်လက်တဲ့လက်တော့ကတိကရာထူး1000ကျော်ရှိနေပြီးစာမှုဝယ်ဝင်မဲ့ဆရာဆီယမက2000နီးပါးရှိနေတာမို့ဖြေဆိုသူအားလုံးရာထူးတွုံးမြင်ခံရဖို့ရှိပါတယ်တက္ကသိုလ်တွေအကြဆရာဆရာမတွေရွှေပြောင်းနေကိစ္စမှာလဲမကျေနပ်သူတွေရှိပါတယ်ဒါဟာဖြည့်ရှင်းရခဲ့တဲ့ပြဿနာတစ်ခုဖြစ်ပါတယ
်တင်ကြားရေးနဲ့သူစေတနာဟာဆရာဆရာမတွေရဲ့အဓိကအလုပ်ဖြစ်ပေမဲ့မဆိုင်တဲ့ယုံအလုပ်တွေလုပ်နေရတာရှိတယ်လို့ဇွဲဝတီထွန်းကဆိုပါတယ်ယုံဝန်ထမ်းတွေကွန်ပျူတာမကျွမ်းကျင်တာကြောင့်ဆရာဆရာမတွေကဝင်ရောက်ကူညီရတာမျိုးလည်းရှိပါတယ်ယာတူတူးမြင့်တဲ့စနစ်ကိုမကျေနပ်သူတွေများပါတယ်အရင်ကတော့လုတ်သက်ကိုလိုက်ပြီးရာထူးကိုတိုးပေးပါတယ်။ဒါပေမဲ့2019ကစပြီးလုတ်သက်တင်မကပဲရေးသားထုတ်ဝေမှုကိုပါထည့်သွင်းလာတဲ့အတွက်သူတေသနာစာတန်းကိုငွေပေးပြီးထုတ်ဝေခိုင်းတာမျိုးရှိလာတယ်လို့ဆိုပါတယ်။ဒါကြောင့်ဆရာဆရာမတွေရဲ့အရေးချင်းကိုလိုက်ပြီးစုချင်းမြင့်တဲ့စနစ်ကိုသုံးသင့်တယ်လို့ဆိုပါတယ်။အရေးအသွေးကောင်းမွန်လာဖို့အတွက်တင်ကြားရေးနဲ့သူတေသနာလုပ်ငန်းကိုအုပ်ချုပ်ရေးဆိုင်ရာရုံးအလုပ်တွေနဲ့ရှင်းလင်းပြသစွာခွဲခြားထားဖို့လိုအပ်ပါတယ်။
မြန်မာ PhD ဘွဲ့ရဆရာဆရာမတွေကိုအခြေခံပညာရေးကျောင်းတွေမှာကျောင်းအုပ်ကြီးအဖြစ်ခံဘူးတဲ့အစဉ်အလာရှိပါတယ်။ PhD ဟာသူတေသနာဘွဲ့ပါကျောင်းအုပ်ချုပ်ရေးမဟုတ်ပါဘူး။ဘူလာတန်းဟာတက္ကသိုလ်နဲ့ဘယ်တော့မှမတူဘူး။ အခုတော့တက္ကသိုလ်ဟာမူလာဒန်းနဲ့တူးနေပြီလို့ကွယ်လွန်သူပမောက္ခဒေါက်တာတန်းထွန်းက1997မတ်လ10ရက်နေ့ကရေးထားတဲ့မှတ်စုလေးတစ်ခုကိုသတိရမိပါတယ် PhD ဘွဲ့ရတိုင်းတက္ကသိုလ်မှာအလုပ်မလုပ်နိုင်ပါဘူးလန်ဒန်မှာကျွန်တော်သားနေခဲ့တဲ့ Southfield အစိုးရအထက်တန်းကျောင်းမှာ PhD ဘွဲ့ရဆရာ3ဦးရှိပါတယ်လန်ဒန်က TV အစီအစဉ်တစ်ခုရဲ့ညံကြီးရှင် Mastermind ရွေးပွဲမှာရက်တတတဦးရဲ့တမိုင်းကျွမ်းကျင်ပုံကိုအံ့ဩပြီးပါတယ်အစီအစဉ်ပြီးတော့မှအဲ့ဒီရက်တတဟာ Oxford တက္ကသိုလ်ကတမိုင်း PhD တူဖြစ်နေတာသိရပါတယ်တမိုင်းပါရဂူဘွဲ့နဲ့တင့်တော်တဲ့အလုပ်မရနိုင်လို့ရက်တဖွဲ့တဲ့ဝင်လိုက်ရတဲ့သဘောဖြစ်ပါတယ်မြန်မာပြည်မှာလည်း PhD ဘွဲ့ရသူတွေကိုတက္ကသိုလ်ကအလုပ်မပေးနိုင်ရင်အခြားအလုပ်တွေကိုဝင်ရောက်လုပ်ကင်ရပါလိမ့်မယ်နိုင်ငံခြားမှာလည်းတက္ကသိုလ်ဆရာဆရာမဘဝကနေကုမ္ပဏီလောကကိုကူးပြောင်းသွားသူတွေအများကြီးရှိရောင်တင်ပြလိုက်ရပါလိမ့်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာအရေးတုံ့တက်ချက်ကိုကိုညံဝင်းအောင်ကကိုညီပြီးတင်ဆက်ပေးခဲ့တာပါတိုင်းလား data တွေကအခြေအနေတွေကိုပြောမပြခင်အခုတော့ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID ကာကွယ်ဆေးတီကောင်းစရာအကြောင်းကိုပြောပြမှာပါမြန်မာနိုင်ငံမှာမကြပြည်သူတွေကိုတဲကကိုဗစ်ရောဂါဖြစ်မှတွေ့လာမယ်ဆိုလို့ရှိရင်အန္တရာယ်ကြီးသူတွေကိုဥစားပေးပြီးကာကွယ်ဆေးထိုးတော့မှာဖြစ်ပါတယ်ဒါကြောင့်ကြိုတင်သိရှိပြင်ဆင်ထားတင်တာတွေရှိတယ်လို့ကျန်းမာရေးပညာရှင်တွေကပြောကြပါတယ်အားနည်းတဲ့အန္တရာယ်ကြီးသူတွေဆိုတာဘယ်သူတွေပါလဲဘာတွေကိုကြိုတင်ပြင်ဆင်ထားဖို့လိုပါသလဲဒီအကြောင်းကလေးအထုကုနဲ့အမျိုးသားအဆင့်ကာဝယ်ဆေးထိုးလုပ်ငန်းဆိုင်ရာနှီးပညာအကြံဖေးဖွဲ့ကဥက္ကဋ္ဌပမောက္ခဒေါက်တာဆောဝင်းကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြပေးမှာပါနားဆင်နိုင်ပါပြီ
โอเคကလေးအထုကုဆောဝင်းကြီးပမောက္ခဒေါက်တာဆောဝင်းခင်ဗျာမကြခင်မှာဒီကိုဗစ် -19 ကာကွယ်ဆေးကပြည်သူတွေကိုပါစထိုးပြီးတော့မှာဆိုတော့အဓိကကြိုသိပြီးတော့ပြင်ဆင်ထားတင်တာတွေကိုပေါ့နော်အဓိကဒီနေ့ပြောမှာပါဆရာအဲ့ဒီခါကျတော့ဒီကာကွယ်ဆေးရဲ့ပထမဆုံးသိတင်တာဆိုရင်ဆရာဘာကိုအဓိကစာပြောမလဲ
ရေဝီကအဖြစ်ဒီကာကွယ်ဆေးတွေကအင်မတန်စိတ်ချပြီးတော့ကြိုးအများကြီးရှိပါဒီကိုဗစ် -19 ရောဂါဆိုတော့ပို့ပြီးတော့လည်းအရေးကြီးတာပေါ့လေဘာလို့လဲဆိုတော့ဒီရောဂါကသာမန်တုပ်ခွေးလို့ပေါ့ဖြစ်လို့ရှိရင်ပြင်းထန်ဆိုးပါနိုင်တယ်အသက်ဆုံးရှုံးနိုင်တယ်နောက်ထပ်နောက်ဆက်တွဲဆိုးကျိုးတွေလည်းရှိသေးတယ်ဆိုတော့ဒီကာယောဂါကြောင့်ကျန်းမာရေးလည်းမဟုတ်လူမျိုးရေးစီးပွားရေးထိရောက်မှုတွေလည်းအများကြီးရှိတယ်ဆိုတော့ကျွန်တော်အနေနဲ့တော့ဒီကာကွယ်ဆေးတွေပေါ်လာပြီးတော့ထိရောက်ပြီးတော့အကျိုးရှိတဲ့ကာကွယ်ဆေးတွေကိုချက်ချင်းပြန့်ထိုးနိုင်ဒီကာယောဂါကိုအပြည့်တတ်နိုင်မယ်လို့ယူဆပါ
ဟုတ်ကဲ့ဆရာကြီးအသက်အမြအရေးပါတယ်ပြောရမှာပေါ့နော်အခုကိုဗစ်ကာလမှာအဲ့တော့အထူးသဖြင့်တော့ဒီတစ်ခေါက်ကအသက်အရွယ်ရှိတဲ့သူတွေကိုအဓိကဒီအသက်အရွယ်ကြီးရင်သူတွေနဲ့ယောဂအခက်ရှိသူတွေထိုးမှာဖြစ်တဲ့အတွက
်ဟုတ်ကဲ့ပါ
သူတို့အနေနဲ့ရောဆရာကြီးတည်တည်တတ်တတ်ဘာသိထားဖို့အရေးကြီးမလဲ
အခုလူလူတဲမှာဥစားပေးတော့သူပစွာတက်တော့မှာပါမှာတော့65နဲ့ထက်ပြီးပါမှာဒီဥစားပေးမျိုးနယ်ပြီးပေါ့ထိုးပေးမှာပေါ့အဓိကတော့ချင်းမထိုးခင်မှာပေါ့နော်ကိုကျမ်းမကြီးကောင်းရလားပေါ့နော်ဖိတ်ရှားနေလို့ရှင်လဲဆေးထိုးတာကိုရွှေဆိုင်မှာပြီးတော့ကိုဒီစင်းနဲ့မတည့်တာပေါ့နော်ဆိုလိုတာတကယ်စားတော့တို့ဆေးတို့အိမ်မြင်ထတာတို့အပုပိန်ထတာတို့ဒါမျိုးတွေရှိဘူးလားပေါ့အဲ့ဒါမျိုးရှိရင်တော့သတိထားပြီးတော့ဆရာဝန်ဆရာမရှိတဲ့နေရာမှာဖြေစေလို့စင်းနဲ့အမြဲတမ်းအဖွဲတိုင်းမှာထားပြီးထိုးပြရမှာပေါ့ခုမှပြင်းထန်လို့ဆေးမတည့်တာပေါ့ဥမာတချို့ဆိုပနစလင်ရှော့ဖြစ်တာတို့ကျွန်တော်ဆရာဝန်သေချာပြောရမယ်ဒီလိုစာမျိုးဆိုတော့ထိုးတဲ့မှာထိုးရမှာပေါ့နော်နောက်တစ်ခုကကိုတောက်နေတဲ့ဆေးဝါးတွေပေါ့ဥမာသွေးကျဲဆေးတွေပဲတောက်နေရလားဒါလည်းမထိုးရမှာတော့မဟုတ်ဒါသေးချာစစ်စစ်ပြီးတော့ရှင်ထိုးရမယ်။အဲဒီကန်ဆာရောဂါတို့၆ကအစားထိုးတာမျိုးဒီလိုပြင်းထန်တာရှိတယ်။ညွန်းလို့ suppressed လို့ခေါ်တဲ့ခိုးကားချစီတဲ့ဆေးတွေထောက်နေရလားပေါ့။အဲ့ဒါလည်းရှင်တော့လည်းဆရာဝန်ကောင်းကောင်းပြောပြပါမယ်။ဟိုထိုးပြင်းမဲ့လူတွေကလည်းဒါလေးကိုချိုးချင်မေးမြန်းမှာပါ။ဆပ်ထိုးပြီးတဲ့ခါကျလည်းနိုင်ဘက်လောက်စောင့်ကြည့်ရမှာဖြစ်ပါလား
။ဟုတ်ကဲ့ဆရာကြီး။ကာကွယ်ဆေးနဲ့ပတ်သက်လာရင်လူတွေတော်တော်များများမှာစိုးရိမ်မှုတွေရှိကြပါတယ်ဆရာဒီဆေးရဲ
့
ဆိုဂျူ side effect ပေါ့နော်ရှိမလားဆိုပြီးတော့
ဟုတ်ကဲ့
အခုကိုဗစ်ကာကွယ်ဆေးမှာရောဆရာအဓိကအဲ့ဒီအတွက်ဘာပြောချင်လဲ
ရေဝီကအဖြစ်ကဘာမှာပေါ်ပြီးတဲ့ကာကွယ်ဆေးတွေကအကျိုးအဖြစ်တဲ့အများကြီးများပါတယ်ဒီလိုပဲအခုကိုဗစ်ကာကွယ်ဆေးခုထိုးမှာကိုဗစ်ဆေးရဆိုလို့ရှင်တော့အိန္ဒိယမှာထုတ်တယ်ဒါပေမဲ့တကယ်တော့ Oxford AstraZeneca ဆေးတို့ပဲအိန္ဒိယမှာထုတ်လုပ်တာဖြစ်ပါကိုဗစ်ဆေးအနေနဲ့ကျန်းမာဆိုးရတဲ့ဒီ side effect ကြီးတော့သူပြစ်နာမှာမတွေ့ခဲ့ပါဘူး။ဒီမှာထိုးတဲ့နေရာမနာတာခဏရောင်းမယ်ရှားနိုင်တယ်ကိုလက်ခိုက်ချေတာစက်သားရည်နာတဲ့ဖြူတာအန္တရာပေါ့နော်ဒီနှုံးခွေတာဒါတွေကတော့ဖြစ်မှာပဲပေါ့နော်ခါဝယ်ဒီတိုင်းနည်းနည်းအများလည်းဖြစ်တယ်ဒီမှာခဏနာမယ်ပါတော့စက်တဘောတောက်လိုက်မယ်ဆိုပြောက်သွားတာပါပဲအဲ့ပြင်းထန်ဆိုးွားတဲ့ဒီဆေးမတည့်လို့ပေါ့နော်ရုပ်တရက်တွေးလန့်လာဖြစ်ပြီးတော့ရုပ်တရက်ဝုန်းဆိုပြုတ်ကျပြီးတော့ဒီမှာရှောက်ရတယ်ပေါ့နော်ဒါအနေနဲ့ရှိတာမျိုးတော့ဒီကောင်ကသိရမှာအမြဲတမ်းနေပါသတ္တမတယောက်ကနေသတ္တိမတယောက်ပေါ့နော်သတ္တမျိုးပါဒါပေမဲ့အဲ့လိုဖြစ်ရင်ကျွန်တော်တို့ကအချိန်ကြီးကနေအောင်ပြင်ဆင်ထားပြီးသားဖြစ်ပါအဲ့တော့ရေရွဝွင့်ထူးခံမှုကောင်းပါအဲ့ဆိုရမယ့်အကျိုးကအများကြီးရှိတဲ့ဖြစ်ပါ
ဟုတ်ကဲ့ဆရာကြီးခုနကဆရာပြောတဲ့ဒီယောဂလက္ခဏာတချို့ပေါ်ကောင်းပေါ်လာနိုင်တဲ့အတွက်ပေါ့နော်ဆရာခုနကတော့အချိန်ပြတော့ဒီပါရာစီတမော
ဟုတ်ပါ
တောက်ထားလိုက်ရင်အဆင်ပြေတယ်ပေါ့ဆရာနော
်ဟုတ်ကဲ့ပေါ်ဖြစ်မှတော့ရောချိုးတောက်ဖို့ရလို့ဟုတ်ပါဖြစ်မှတော့ပါကိုယ်လည်းခိုင်မှတော့ရတယ်နော်ရှားမှတော့ကိုယ်လည်းပြားလာတာဖြစ်လို့ခုနကကျွန်တော်ပြောသလိုပါနော်ပါရာစီတမောထောက်လို့ရပါတယ်သူရဲ့ခန္ဓာကိုယ်လေးချိန်ပေါ်မူတည်တော့တရားတရားခွဲပေါ့နော်လက်ပြားကြည့်လဲသူများနဲ့ငယ်ဒီမှာပြေးပါခန္ဓာတော့နားယူပေါ့အဲ့ဒါအိမ်ထဲမှာထိုးတဲ့နေရာမှာတိတ်တာရေခဲတင်လုပ်လို့ရပါတယ်သတင်းမှုတွေပါလာစတမောရတော့ရတော့ကျတော့24နာရီပါပဲ24နာရီတုန်းကတော့ပါလာစတမောကတော့ရေဝိရပြောလို့ရှိရင်တော့4နာရီရ6နာရီပါတစ်ခါပြန်တော့လို့ရတယ်
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီနေ့မှာရောဆရာကြီးဘလို့ကြိုပြီးတော့ပြင်ပြီးတော့သွားထုတ်ခံတယ်လဲ
ကြိုပြီးပြင်ဆင်ဖို့တော့ကိုယ့်ရဲ့ဈာမကြီးကို check လုပ်ပါနော်မသွေးလို့တွေပါရှိတယ်လို့သွေးချိန်တာတွေပါလောက်ပါပြီးတော့ကြတော့ဟိုအရင်တတိထားထိုးရမယ်ဟာပေါ့နော်မထိုးရဘူးလို့ရေးထားတာတော့ကိုယ်တော်မိခင် no time မိခင်ပေါ့ဒါပေမဲ့ကျွန်တော်တို့ပြန်လဲစဉ်းစားဖို့ရှိပါ no time မိခင်တွေကိုဒီနိုင်ငံမှာပြန်ထိုးပေးနေပါမယ်သူတို့မှမထိုးတာကအန္တရာယ်ရှိလို့ပေါ့ဘာလို့ဆိုသူတို့မှသုတေသနလုပ်ထားတဲ့အချက်တွေမပြီးသေးတော့အချက်လက်မပြည့်စုံလေလို့ဖြစ်ပါအဲ့တော့အဲ့ဒီမှာတော့ခေါင်းတော်တော်သူဖြစ်နိုင်လူကြီးဆိုတော့အခေါ်ပါခေါ်သွားပါလားဘာလို့လူကြီးဆိုတာတပည့်ယောဂကလည်းဖြစ်နိုင်တာပေါ့ပေးထုတ်ပြီးမှတိုက်တိုက်ဆက်နိုင်ဖြစ်တာတွေဖြစ်နိုင်တယ်ပေါ့နော်စားတော့ဒီပါလေအချိန်မှစားပါလားကောင်းပါ
ဟုတ်ကဲ့ဆရာအဲ့တော့အခုထိုးခံမဲ့သူတွေအနေနဲ့ကြိုတင်ဆက်သွယ်ဖို့လိုမလားဒါမှမဟုတ်ဒီကျမကြီးဦးစီးဌာနဘက်ကနေပဲသူတို့ကိုဆက်သွယ်ပြီးတော့အကြောင်းကြားပြီးတော့ထိုးပေးသွားမှာဆရာ
ကျမကြီးဦးစီးဌာနဘက်ကဒီထွေဥကိုကူညီတားပြီးတော့ပါနော်ခုံလုံးကိုအင်စီလူကောင်းအင်းစရာတွေခေါက်ခံတော့တယ်နောက်တော့ဒီ priority ထိုးတဲ့လူတွေဆိုလည်းသူတို့ဒီ QR code ပါတဲ့စာရက်တွေပေးမှဖြစ်ပါတယ်တယောက်ချင်း QR code ပေးတာညမှာဒီလူတွေကိုနောက်တစ်ချိန်မှာပဒီပြေဖို့နော်ထိုးတာပေါ့နော်အဲ့ဒါဒီကောင်ကလောက်ဖို့ရှိပါ
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့နောက်ထပ်အရေးကြီးတာဆရာပြောရှင်းမလား
အခုကျွန်တော်ပြောချင်တာပါလဲဆိုတော့ဒီကဝဲတဲ့သူပြင်ထိုက်ဆိုင်မှုတွေအများကြီးရှိတယ်ဒါလို့ဆိုတော့ဒီအသက်65နှစ်ထက်မှာတချို့ကအချိန်မီးလေပြနေတယ်အချိန်မီးနှလုံးသွေးကြောပိတ်လို့ heart attack ရနေတယ်အဲ့လိုဖြစ်လာရင်လည်းဒီကဝယ်သေးနေတာသွားပြီးတိုက်ဆိုင်နေနိုင်တယ်။အဲ့လိုတိုက်ဆိုင်သွားတဲ့အခါကျရင်ဒါလူတို့ရဲ့မြင်မှာပေါ့နော်။ကဝယ်သေးထူပြီးဖြစ်တာလို့မြင်တတ်ပါတယ်။ကျွန်တော်နေနေလဲဒါတွေကိုလည်းသတိထားကြည့်နေတာပဲ။ကဝယ်သေးထူပြီးဒါပဲဖြစ်ဖြစ်ဟိုကသူ့ဘာသူချော်လဲလဲကျွန်တော်ကဒီဥစ္စာဒီ AEFI ဆိုတဲ့ခေါ်တဲ့ဒီကဝယ်သေးထူပြီးနောက်ဆက်တွဲလို့သတ်မှတ်ရတဲ့နေရာတွေကိုသတင်းပို့ရတယ်။တကယ်လို့ပြင်းပြင်းထန်ထန်စေယုံတရားတာသတဲ့အနေနဲ့ရှိကြတယ်ဆိုလို့ရှိရင်တော့ဒီကော်မတီနဲ့ကိုဖွဲ့ပြီးတော့ဒါစစ်ဆေးပါဒီကဝယ်သေးကြောင့်လားနော်ထိုးတဲ့စီစဉ်ရောက်လာသူရဲ့ငကောကတိုက်ဆိုင်မှုလားပေါ့နော်ဒါတွေကိုကျွန်တော်ကသေချစီစဉ်ရပါအခုချိန်ကြီးတော့ကျွန်တော်တို့လည်းလည်းလောက်ကြာတော့ကျမ်းမိုင်ဝင်လာ9000ကျော်ထိုးပေးခဲ့ပြီကြာပြီအမှအဲ့လိုပြင်းထန်ဆိုးရတဲ့ဖြစ်ရမှုရှိသေးပါဟု
တ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုရိုနာဗိုင်းရပ်စ်ကရောဂါကူးစက်မှုအန္တရာယ်ကတိတ်ကြီးနေစေဖြစ်ပေမဲ့အခုကာကွယ်ဆေးတွေကပေါ်နေပါပြီ။ဒီကာကွယ်ဆေးတွေကြောင့်ကိုဝင်းမင်းကကာကွယ်ဆေးထုတ်လုပ်ငန်းဆိုင်ရာနည်းပညာအဖွဲ့ကဥက္ကဋ္ဌပမောက္ခဒေါက်တာဆောင်းဝင်းကိုမေးမြန်းပြီးတင်ပြပေးခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကတောက်ကြနေ့မနေ့တိုင်းတင်ဆက်ပေးနေကြတိုင်းရင်းဒေသတွေကအခြေအနေတွေကိုတင်ပြပေးမယ်။တိုင်းရင်းသတင်းလွှာကိုနားဆင်နိုင်ပါပြီ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့ တမရောကအာနာသိန်းစင်မှာဖန်စီထိန်သိမ်းထားတဲ့ခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ NC ရဲ့အပြည့်ရဲ့တိုင်းနာလက်နက်ကန်အဖွဲ့ဆဲပွဲကနေတောင်းဆိုလိုက်ပါတယ်။နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ဗတုမန်းငိမ့်မောင်ဟာ KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ KNU ကထုတ်ပြန်ကြေညာခဲ့တယ်ဆိုတာနဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုစိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။တမရော်ကအာနာသိန်းစင်အတွင်ဖန်စီထိန်းသိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့လက်ရှိမြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းဝိုင်းကကူညီဖြေရှင်းပေးဖို့ NCA အပြည့်ရအဖွဲ့ရဲ့ငြိမ်းချမ်းလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPST ကဖေဖော်ဝါရီလ2ရက်နေ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။လက်ရှိနိုင်ငံရဲ့အကျပ်တဲကိုအင်အားသုံးဖြေရှင်းတာလက်မခံကြောင်းနိုင်ငံရဲ့ပြဿနာတွေကိုအင်အားသုံးဖြေရှင်းခြင်းမပြုဘဲငြိမ်းချမ်းသောနည်းလမ်းနဲ့တွဲဆုံဆွေးနွေးအဖြေရှာဖို့တိုက်တွန်းကြောင်းနဲ့ငြိမ်းချမ်းလုပ်ငန်းစဉ်ကို NCA လမ်းကြောင်းအတိုင်းရပ်တည်ပြီး NCAS EAO ကဆောင်ရွက်သွားမယ်လို့ PPST ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကင်ဒေါ်လာရေးအဖွဲ့၁၀ဖွဲ့အနေနဲ့လက်ရှိနိုင်ငံရဲ့ပြဿနာအပေါ်ပြည်သူလူထုတရက်လုံးကြုံတွေ့ရတဲ့အခက်အခဲတွေကိုသဘောပေါက်နားလည်ပြီးပြည်သူလူထုနဲ့အတူပူးပေါင်းဖြေရှင်းသွားမယ်လို့ PPST ကပြောပါတယ်
စစ်တပ်ကနေဖွဲ့စည်းလိုက်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စရင်ပါဝင်နေတဲ့ဗတုမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိတော့ဘူးလို့ဖေဖော်ဝါရီလ3ရက်နေ့မှာ KNU ကထုတ်ပြန်ကြေညာခဲ့ပါတယ်။ဗတုမန်းငိမ့်မောင်ဟာပြီးခဲ့တဲ့2020စုနိုင်လကကျင်းပတဲ့ KNU ဗဟိုအမြဲတမ်းကော်မတီအရေးပေါ်စည်းဝေးမှာနှုတ်ထွက်စာတင်တာကြောင့် KNU ရဲ့ဖွဲ့စည်းပုံခြေခံဥပဒေအရအဖွဲ့ဝင်ဖြစ်ကနေနှုတ်ထွက်ခွင့်ပြုခဲ့တဲ့အတွက်သူရဲ့လှုပ်ဆောင်ချက်မှန်တယ်များ KNU နဲ့မပတ်သက်တော့ဘူးလို့ထုတ်ပြန်ပါတယ် KNU ဟာတမတော်ရဲ့အာဏာသိမ်းယူတဲ့လှုပ်ရက်နဲ့ပတ်သက်ပြီးဆန့်ကျင်တဲ့အဖွဲ့တစ်ဖွဲ့ဖြစ်တာကြောင့်နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှပါဝင်တဲ့ဗတုမန်းငိမ့်မောင်နဲ့ပတ်သက်ပြီးအတိပေးထုတ်ပြန်ကြေညာချက်ထုတ်ပြန်တာဖြစ်ပါတယ
်တမတော်ကထိမ့်သိမ်းထားတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတချို့တို့ဖေဖော်ဝါရီလ2ရက်နေ့ညနေပိုင်းမှာပြန်လည်လွတ်မြောက်လာကြပါတယ်အခုလွတ်မြောက်လာသူတွေကတော့ပြည်နယ်ဝန်ကြီးချုပ်ဦးညီပုလျှက်စစ်ဆက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဦးအောင်ကျော်စာနဲ့လူမှုရေးဝန်ကြီးဒေါက်တာချမ်းသာတို့ဖြစ်တယ်လို့စစ်တွေမြို့ခံ NLD ပါတီဝင်တဦးကပြောပါတယ်သူတို့ကိုတမတော်ကအာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကကွမ်းမြို့အခြေစိုက်အမှတ်96နှစ်တိုက်ရင်မှာခေါ်ယူထိမ့်သိမ်းခဲ့တာဖြစ်ပါတယ်တမတော်အာဏာသိမ်းတဲ့နေ့ကဝန်ကြီးချုပ်ဦးညီပုပြည်နယ်လွတ်တော်ဥက္ကဋ္ဌဦးကျော်ဆန္ဒရသေးတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါခင်စောဝင်နဲ့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဒေါ်တင်လိုင်အတွင်းရေးမှူးဦးသူရိန်ထွတ်တို့အပါအဝင်လူတချို့ကိုခေါ်ယူထိမ့်သိမ်းခဲ့တာဖြစ်ပါတယ်
ဖေဖော်ဝါရီလ1ရက်နေ့ကလက်ရှိအာဏာရအစိုးရထံကနေတမတော်ကအရေးပေါ်ခြေနေကြေညာပြီးအာဏာသိမ်းယူလိုက်တဲ့လို့ရဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဒီမိုကရေစီစံနှုန်းတို့နဲ့ဆန့်ကျင်တဲ့လှုပ်ဆောင်မှုတွေကြောင်းကန့်ကွက်တယ်လို့ချင်းမြူရတ္တဦး CNF ကပြောဆိုလိုက်ပါတယ်နိုင်ငံတော်ဓမ္မတနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အပါအဝင်တပ်မတော်ကဖမ်းဆီးထိန်းသိမ်းထားတဲ့ပုဂ္ဂိုလ်အားလုံးကိုလည်းချင်းချက်မရှိအမြန်ဆုံးပြန်လွတ်ပေးဖို့လက်ရှိဖြစ်ပေါ်နေတဲ့ကိစ္စရရက်တွေကိုတက်ဆိုင်တဲ့အစိုးရဖွဲ့တီးတီးကငင်းချမ်းစွာစစ်ဆင်ညှိနှိုင်းအဖြစ်ရှာဆောင်ရွက်ကြဖို့ CNF ကတိုက်တွန်းထားပါတယ်
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာနိုင်ငံတော်အာဏာကိုတပ်မတော်ကသိမ်းယူပြီးဖမ်းဆီးထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့ KNU Concern Group ကနေဖေဖော်ဝါရီလ2ရက်နေ့ကထုတ်ပြန်တောင်းဆိုထားပါတယ်နိုင်ငံတော်သမရဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်အပါအဝင် NLD ပါတီခေါင်းဆောင်တွေပြည်နယ်နဲ့တိုင်းဒေသကြီးကဝန်ကြီးချုပ်တွေဒီမိုကရေစီအရေးလှူရှားသူတွေနဲ့အစိုးရအဖွဲ့ဝင်တို့ကိုတပ်မတော်ကဖမ်းဆီးထိန်းသိမ်းထားပြီးနိုင်ငံတော်အာဏာကိုသိမ်းယူလိုက်တဲ့အပေါ်အထူးစိုးရိမ်မိပြီးမြန်မာနိုင်ငံရဲ့အနာဂတ်အတွက်ပူပန်မှုဖြစ်ပေါ်နေတယ်လို့ဖော်ပြထားပါတယ်တမရော်အနေနဲ့ဖန်စီထိမ့်သိမ်းထားသူအလုံးကိုချွင်းချက်မရှိလွတ်ပေးပြီးနိုင်ငံရေးပြဿနာအရရက်ကိုငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးအဖြေရှာဖို့အလေးနက်တောင်းဆိုကြောင်းဖော်ပြထားပါတယ်
နှစ်ပေါင်း30ကျော်နိုင်ငံရေးလှုပ်လာတဲ့ဝါရင်တိုင်းရင်းသားကောင်းဆောင် SND ပါတီဥက္ကဋ္ဌခွန်ထွန်းဦးကဥက္ကဋ္ဌရာထူးကနေနှုတ်ထွက်လိုက်ပြီးဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီး CEC ဘဟုကော်မတီကဖေဖော်ဝါရီလ3ရက်နေ့ကတရားဝင်ထုတ်ပြန်ပါတယ်။ခွန်ထွန်းနေရာကိုတူဥက္ကဋ္ဌဖြစ်တဲ့ဆိုင်းညွန့်လွင်ကတာဝန်ဆက်လက်ထမ်းဆောင်တာဖြစ်ပြီးအထွေထွေတွင်ရင်မှုနေရာမှာတော့ငကိုတွင်ရင်မှုဟောင်းဆိုင်လက်ကပဲတာဝန်ဆက်လက်ထမ်းဆောင်တာဖြစ်ပါတယ်။
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့စစ်ရေးတင်းမစဉ်ကာလကအင်တာနက်လိုင်းပိတ်ဆို့မှုကြီးဖြစ်ခဲ့တဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမနေ့က 4G အင်တာနက်လိုင်းတွေပြန်လည်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်ဘလို့အခြေအနေတွေကြောင့် 4G အင်တာနက်လိုင်းကွန်ရက်ကိုပြန်ဖွင့်ပေးလိုက်တာလဲဆိုတာကိုကိုရောဘက်ကစူးစီးထားပြီးနိုင်ငံဝင်ကတင်ဆက်ပေးထားပါတယ်
ဒီခိုင်းပြည်နယ်ခုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာမြန်မာအစိုးရကကာလရှည်ကြာပိတ်ဆို့ထားတဲ့ 4G အင်တာနက်လိုင်းကွန်ရက်ကိုတပ်မတော်ကနိုင်ငံတော်အာဏာသိမ်းယူပြီးနောက်တည့်ရက်ဖေဖော်ဝါရီလ2ရက်နေ့တကောင်ရံချင်းကစပြီးပြန်ဖွင့်ပေးလိုက်ပြီလို့ဒီခိုင်းပြည်နယ်ခြေစိုက်နေရင်ကြရာသတင်းဌာနအက်ဒီတာကိုမန်ယူကျော်ကပြောပါတယ်
ည17:59အဲ့လောက်မှရပါလေ7နှစ်လောက်မှပေါ့နော်အရင်ကဒီတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားတယ်မလားသူတို့အဲဒီမှာတိုက်ပွဲချစ်တဲ့မြို့နယ်ရှိခုကိုပိတ်ထားခဲ့တယ်ဒါပေမဲ့ခုကိုမောင်တော်ကိုကြာတော့ကိုကြီးတင်ဖွင့်ပေးခဲ့တယ်ကျန်တဲ့ခုကိုတူးကြီးပဲပေးခဲ့တယ်လေသူတို့ကအဲဒီမှာအဲဒီတူးကြီးဖွင့်ပေးထားတဲ့ခုနှစ်မြို့ကိုအခုကကိုကြီးတင်ပေးလိုက်တာ
ဖေဖော်ဝါရီလ၁ရက်နေ့ကတပ်မတော်ကနေနိုင်ငံတော်အာဏာကိုသိမ်းယူလိုက်ပြီးနောက်မှာရန်ကုန်မန္တလေးစတဲ့မြို့ကြီးတွေမှာအင်တာနက်လိုင်းပိတ်ဆို့မယ်ဆိုပြီးသတင်းတွေပေါ်ထွက်လာချိန်မှာပဲရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေရင်ကြရာသတင်းဌာနအက်ဒီတာကိုမန်ယူကျော်ကအခုလိုသုံးသပ်ပါတယ
်။အခုကဒီငင်းကြိုင်းဘက်ကလည်းသွားနေပြီဆိုတော့အဲ့မှာတက်ကလည်းရေကောက်ပွဲလုပ်ဖို့အတွက်ဟို NLD ကြွားလက်ထက်ကလေးကနေတောင်းဆိုခဲ့ရလေ။တက်ရောဒီဒါကရောအဲ့ဒီမှာလုံလုံရေးသိကြီးနေပါပြီဆိုပြီးတော့အကြောင်းပြချက်နဲ့ဒီရေးပေါ်ပေါ်လို့တောင်းဆိုခဲ့တယ်ဗျ။ဒီ data ခံတူတူလူလူဓာတ်တွေလည်း data ရှင်တွေကသိကြီးနေပါပြီ။တိုက်ပွဲလည်းမရှိတော့ဘူး။ internet line နဲ့ပြန်ဖွင့်ပေးတင်ပါပြီဆိုပြီးတော့တောင်းဆိုခဲ့တာရှိပါတယ်။ဒါပေမဲ့ NLD ဆိုတာကတော့လက်မရှိခဲ့ပါလေ။အခုတော့ဆီယနာတင်ပြီးရအောင်တမတော်ကပြန်ဖွင့်ပေးလိုက်တာကတော့ဒီကျွန်တော်တို့ data တွင်တိုက်ပွဲတွေအေးနဲ့တမတော်တို့ရဲ့ငင်းငင်းအလားလားပူပြီးကောင်းလာတယ်လို့ပဲကျွန်တော်ယူဆပြီးပါပဲ။
ချင်းပြည်နယ်ပလောဝမြို့နယ်မှာ 4G အင်တာနက်လိုင်းပြန်ဖွင့်ပေးလိုက်ပြီဆိုပေမဲ့လိုင်းတက်လာကြလိုက်ဖြစ်နေပြီသတင်းတွေဖတ်ရှုဖို့အဆင်မပြေသေးသလိုဖုန်းလိုင်းလည်းပြတ်တော့ဖြစ်နေတယ်လို့ပလောဝမြို့ကစေရခိုင်မျိုးလူမီတူကပြောပါတယ
်။ဒါနဲ့ရပြီ။ဒါမှန်ဟောလည်းလိုင်းကတိတ်မကောင်းဘူးတခါတည်းလိုင်းကျလိုက်တခါတည်းပေါ်လိုက်အဲ့လိုနေလေ။သတင်းတွေတချို့ကတိတ်ခက်လို့မရတာ။ခုဖုန်းလိုင်းတော့မပြတ်တော့ဖြစ်ရတ
ယ်။ရခိုင်တပ်တော်အေအေနဲ့သတ်မတော်တို့စိုက်ပွဲပြင်းထန်နေတဲ့ရခိုင်ပြည်နယ်မောင်တော်ဗူဒီတောင်ရတိတ်တောင်ပုံနေကျွန်းကြောက်တော်မြောက်ဦးမင်းပြမြေပုံမြို့နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တို့မှာပြီးခဲ့တဲ့2019ခုနှစ်ဇွန်လ23ရက်နေ့ကစပြီးတော့ 4G အင်တာနက်လိုင်းကိုအစိုးရကပိတ်ပင်ခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့ဖေဖော်ဝါရီလ1ရက်နေ့ကတပ်မတော်ကနေအာဏာသိမ်းလိုက်တဲ့အပေါ်တိုင်းသားတွေနဲ့အစိုးရတို့ကြားတိစောက်နေတဲ့ငင်းချမ်းရေးကိုထိပါနိုင်မလား NGA ပြက်ပြားနိုင်တဲ့အစဉ်ရောက်နိုင်မလားဆိုတာကို PNLO နိုင်ကလည်းဖြစ်ဥရပညာရှင်လည်းဖြစ်တဲ့ဗိုလ်မှူးကြီးခွန်အုပ်ကနဲ့ဆက်သွယ်မေးမြန်းချက်ကိုနမ်ဟောမ်ကနေစူးစီးတင်ဆက်ပေးထားပါတယ်
တပ်မတော်ကနေလက်ရှိအာဏာသိမ်းမှုနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကကအခုလိုစပြောပါတယ
်ဒီအာဏာသိမ်းမဲ့ဆိုတာဒီဇဲအစိုးရကိုဖမ်းဆီးထိန်သိမ်းရတယ်ဒီဇဲလွတ်တော်ကိုဖျက်သိမ်းရတယ်ဒီဇဲဖွဲ့စည်းပုံခြေကောင်ဥပဒေကိုဖျက်သိမ်းရတာပေါ့ဒီပုံမျိုးလုံးမှအာဏာသိမ်းတယ်ပြောတာပေါ့အခုကတော့ဒီဇဲဖွဲ့စည်းပုံကိုလည်းဆက်သုံးနေမယ်လွတ်တော်လည်းတပိုင်းတစားစစ်ကြိုက်ပြန်ဖွင့်ပေးမယ်အစိုးရကိုလည်းအားလုံးမဖမ်းမဲနဲ့ကိုကြိုက်တဲ့လူကိုဂျားပြအစိုးရပုံမျိုးဂျားပြသမ္မတပုံမျိုးပြန်လုပ်မယ်ဆိုရင်တော့ပြုပြင်ပြောင်းလဲရေးလုပ်တယ်လို့ပြောလို့ရတာပါဗျာအနာသိမ့်တာတက်စားရင်အစိုးရအုပ်ချုပ်ရေးပိုင်းကိုပြုပြင်ပြောင်းလဲရေးလုပ်ဖို့ကြိုးပမ်းတယ်လို့ပြောလို့ရတာပါဒီအနေထားကတော
့အနာသိမ့်ပြီးတည့်ရမှာပဲငင်းချင်းလုပ်ငန်းစဉ်ဆက်လက်လှုပ်ဆောင်ဖို့ကော်မတီအစ်စ်တည့်ရကိုတက်မတော်ကဖွဲ့စည်းလိုက်ပါတယ်ဒီငင်းချင်းရင်းနဲ့ပတ်သက်ပြီးဗိုလ်မှူးကြီးခွန်အုပ်ကကအခုလိုသုံးသပ်ပြောဆိုပါတယ
်ကြိုးပမ်းတဲ့အချိန်မှာတော့ကျွန်တော်တို့တိုင်းပြည်ကိစ္စကနံပါတ်၁ဖြစ်နေတော့ကျွန်တော်တို့ငင်းချင်းရင်းကိစ္စတို့နိုင်ငံရေးဆွေးနွေးပွဲကိစ္စတို့ကတော့အပြီးရောက်ခဏတော့ရောက်သွားမှာပေါ့လေဆက်ချင်းကြီးတော့ကောင်းတယ်ပေါ်ဖို့တော့မလွယ်သေးဘူးဒါပေမဲ့ NCA ကိုရုပ်သိမ်းတာတော့မဖြစ်နိုင်သေးဘူးဘာကြောင့်လဲ NCA တခုပဲတောက်ဘက်ကရောကာချုပ်ဘက်ကရောဂုံတိတ်ခါရှိတဲ့လုပ်ငန်းက NCA ထိုးတာတခုပဲရှိတယ်
အပြစ်ရထားတဲ့တိုင်းနာလက်နက်ကင်ဆယ်ဖွဲ့ကတော့တပ်မတော်အာဏာသိမ်းမှုကိုကန့်ကွက်ကြောင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဘာဆက်လုပ်တင်တယ်လဲဆိုတဲ့အကြောင်းကိုတော့ဗိုလ်မှူးကြီးခွန်အုပ်ကကအခုလိုပြောပါတယ်
။လက်ရှိကတော့အာဏာရ LDP အစိုးရရဲ့တပ်မတော်ရဲ့ပြစ်ထိုက်တိုက်ဖြစ်တဲ့ပြိပခါပေါ့။တိုင်းပြည်မှာအရေးကြီးတဲ့အင်အားကြီးနှစ်ခုထိုက်တိုက်ဖြစ်တဲ့ပြိပခါဖြစ်တော့ကျွန်တော်တို့တိုင်းပါလက်နက်ကင်အင်အားတွေကကိုနေရာကိုနေကိုဒေသကိုအခိုင်အမာပြု
ကိုလူတို့ကိုစောင့်ရှောက်ပေါ်ဗျာအဲ့ဒီနေနဲ့အခြေခံခိုင်မာအောင်ပြောင်းပြီးတော့အခြေအနေစောင့်ကြည့်ပေါ့ဖေဖော်ဝါရီလတရနေ့တနင်္လာနေ့မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်သမ္မတယုံကအမိန့်ကြေညာစာအမှတ်1000ဆောင်း2024ခုနှစ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပြီးနိုင်ငံတော်ရဲ့အုပ်ချုပ်ရေးဥပဒေပြုရေးတရားစီရင်ရေးလုပ်ငန်းတွေကိုတမရောကာကွယ်ရေးဦးစီးချုပ်တာအာနာလွဲပြောင်
အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
တမရောကအာနာသိန်းစင်မှာဖန်စီထိမ့်သိမ်းထားတဲ့နိုင်ငံခေါင်းဆောင်တွေကိုပြန်လွတ်ပေးဖို့နဲ့မြန်မာနိုင်ငံရဲ့ပြဿနာတွေကိုနိုင်ငံတကာအတိုင်းအဝိုင်းကကူညီဖြေရှင်းပေးဖို့ NCA အပြည့်ရတိုင်းသာလက်နက်ကိုင်အဖွဲ့ဆယ်ဖွဲ့ကနေတိုက်တွန်းတောင်းဆိုလိုက်ပါတယ်စစ်တပ်ကနေထုတ်ပြန်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှနာမည်စရင်းပါဝင်တဲ့ဗဒိုမန်းငိမ့်မောင်ဟာ KNU ကနေနှုတ်ထွက်သွားပြီဖြစ်တာကြောင့် KNU နဲ့ပတ်သက်မှုမရှိဘူးလို့ KNU ကထုတ်ပြန်ကြေညာလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တောက်ကြံနဲ့မနက်ခင်းအပတ်စဉ်ကဏ္ဍတွေကတိုင်းသားဒေသတွေကအခြေအနေတွေကိုတင်ပြပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါ VOA မြန်မာပိုင်းအစီအစဉ်တွေကို VOA American အသံ Internet ဆန်းနေလား www.burmese.voanews.com မှာအချိန်မီပြန်လည်နားဆင်နိုင်ပါတယ် email ကနေတဆင့်ဖြန့်ဝေပေးနေတဲ့ VOA News Letter ကိုလည်း subscribe လုပ်ထားကြဖို့အတွက်သောတာရှင်တွေကိုဖိတ်ခေါ်အပ်ပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရဲမင်းထွန်းကပြောပြပေးမှာပ
ါမြန်မာစစ်တပ်အနေနဲ့အာဏာကိုဆင့်လွှတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတောင်းဆိုလိုက်ပါတယ်ဒီမိုကရေစီစနစ်မှာအင်အားစုတစ်ခုကနေပြည်သူတွေရဲ့ဆန္ဒကိုအာဏာသုံးပယ်ချဖို့ဘယ်တော့မှမကြိုးစားသင့်တယ်လို့ယုံကြည်စိတ်ချရတဲ့ယူကောက်ပွဲတစ်ခုရဲ့ရလဒ်ကိုဖျောက်ဖျက်ဖြစ်ဖို့လည်းမလုပ်သင့်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲကမ္ဘာတဝန်းကမဟာမိတ်မိတ်ဆွေနိုင်ငံတွေနဲ့အထူးတကားပူးပေါင်းပြီးမြန်မာနိုင်ငံကအာဏာသိမ်းတဲ့ကိစ္စကိုတုံ့ပြန်ဖြေရှင်းဖို့အရေးအမေရိကန်နိုင်ငံအနေနဲ့ဂျိုးပန်းဆောင်ရွက်နေတယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကပြောပါတယ်ဂျွန်ဆန်စုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်လည်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့အရေးကုလသမဂ္ဂလူကြိုးရေးကောင်စီကတက်တာပရိနေကတညီတညွတ်ထဲတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာအရေးပေါ်အခြေအနေကြီးညာတာနိုင်ငံတော်တပ်ပင်ခံဖို့ကဒေါန်ဆန်းစစ်ကြီးနဲ့သမ္မတဦးမင်းတို့အပါအဝင်အစိုးရအဖွဲ့ဝင်တွေနဲ့တခြားလူပုဂ္ဂိုလ်တွေကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့အထူးပဲစိုးရိမ်မိပြီးဖမ်းဆီးထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်လုပေးဖို့လူကြိုးရေးကောင်စီအဖွဲ့ဝင်နိုင်ငံအလုံးကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့အာဏာသိမ်းမှုအပေါ်တန်ခတ်အရေးယူတုံ့ပြန်နိုင်မှုအတွက်အမေရိကန်သမ္မတရဲ့အမိန့်အာဏာတရားထုတ်ပြန်ဖို့စဉ်းစားဆောင်ရွက်နေတယ်လို့အမေရိကန်သမ္မတရဲ့အမျိုးသားလူကြိုးရေးအကြံပေး Jake Sullivan ကပြောပါတယ်သမ္မတအမိန့်တရားထုတ်ပြန်ဖို့အတွက်ဖြစ်နိုင်ခြေတွေကိုပြန်လည်သုံးသပ်နေကြောင်းတိတိကျကျပြတ်မှတ်ထားတဲ့လူပုဂ္ဂိုလ်တွေရောစစ်တပ်ကထိန်းချုပ်ကင်တွယ်နေတဲ့ကုမ္ပဏီအဖွဲ့အစည်းတွေကိုရောတန်ခတ်အရေးယူဖို့ကြိုးပမ်းနေတယ်လို့မြို့သားလူကြိုးရေးအကြံပေး Sullivan ကစတပ်ရင်းနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ယူကန်ဒါနိုင်ငံမှာကလေးစစ်သားဘဝကနေ LRA ဖျားသခင်ရဲ့တိုက်ခိုက်ရေးတပ်ဖွဲ့ရဲ့တမူတူဖြစ်လာသူဒိုမီနစ်အုံကွန်ကိုစစ်ရဇဝတ်မှုတွေနဲ့လူသားမျိုးတွေအပေါ်ကျူးလွန်တဲ့ရဇဝတ်ပြစ်မှုတွေနဲ့အတူ ICC နိုင်ငံတကာရဇဝတ်ခုံရုံးကစတပ်ရင်းနေမှာစီရင်ချက်ချမှတ်လိုက်ပါတယ်။အသက်45နှစ်ရှိပြီဖြစ်တဲ့အုံကွန်ဟာ2009ခုနှစ်အစောပိုင်းမှာကလေးငယ်တွေတပ်ဖြတ်မှုအပါအဝင်နှိမ့်ဆက်ညှဉ်းပန်းမှုတပ်ဖြတ်မှုမရေမှုလိန်ကြုံပြမှုအပါအဝင်အကြမ်းဖက်မှုတွေနဲ့ဆက်နွယ်တဲ့ပြမှု62ခုကိုကျူးလွန်ခဲ့ကြောင်းပြမှုထင်ရှားတွေ့ရှိခဲ့ရတယ်လို့တရားသူကြီးဘက်ထရန်ရှမစ်ကစီရင်ချက်ကိုကြေညာမှာထည့်သွင်းပြောကြားသွားပါတယ
်ဝါရှင်တန်မြို့တော် VOA American တန်ကနေ2021 February 5ရက်တောက်ကြနေမနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းနိုမီတာ2440နဲ့58လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်VOA American တန် Internet ဆာမျက်နှာ www.burmese.voanews.com မှာလည်းအချိန်မီပြန်လည်နားဆင်နိုင်ပါတယ်။ email ကနေတဆင့်ဖြန့်ဝေပေးနေတဲ့ VOA ရဲ့ newsletter ကိုလည်းတော်တာရှင်တွေ subscribe လုပ်ထားဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။နောက်ကြနေမနက်ခင်း VOA အစီအစဉ်တွေကို Engineer Daryl Smith ထုတ်လုပ်သူကိုညံဝင်းအောင်လို့နဲ့အတူအစီအစဉ်မူဖြစ်ကျမခင်ယူတက်ကထုတ်လန့်တာဝန်ယူထုတ်လွှင့်ပေးခဲ့တာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.